to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ24ရက်အင်္ဂါနေ့မနက်ခင် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းတိုမီတာ32/40/48တို့ကနေနားဆင်နိုင်ကြလို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်း Radio ထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါလိမ့်ရှင်။ကျမခွာညိုပါအခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါခင်ဗျာသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့အတူကျွန်တော်ရဲမထွန်းကြီးညာပေးသွားမှာပါတူရကီမှာအသက်ခံခဲ့ရတဲ့ဆော်ဒီသတင်းတော်ဂျမဲကရှောဂျီကိုတပ်ဖြတ်မှုနဲ့ဆော်ဒီအရေဗျာတရားဝန်တစ်ခုကဆော်ဒီ၅ယောက်ကိုတည်တံအဖြစ်ပေးလိုက်ပြီး၃ဦးကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်အမေရိကန်သမ္မတကိုတရားစွဲဆိုရေးယူဖို့ရေးအထက်လွှတ်တော်မှာတက်သေးတွေခေါ်ယူကြားနာဖို့ကိစ္စကိုသူ့အနေနဲ့ငြင်းပယ်မှာမဟုတ်ဘူးလို့အမေရိကန်အထက်လွှတ်တော်လူများစုကောင်းဆောင်မစ်ချ်မက်ကွန်နယ်ကပြောလိုက်ပါတယ်ရန်ကုန်မြို့မှာကြောင်းထိုင်တဲ့ခရီးယန်ယဟန်အမတ်ဖုန်းတော်ကြီး Charles Bo ကမြမပြည်သူမြမပြည်သားတွေကိုမြို့သားပြန်လဲတည်မြဲရေးနဲ့ငြိမ်းချမ်းရေးစီတမံတွေဖြစ်လာကြဖို့မြစ်တာရက်ကန်တောင်းဆိုလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဆက်ပြီးနားဆင်ရမယ့်သတင်းလာရည်ထဲမှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေပြန်လာရေးမှအသုံးပြုဖို့အင်ဒိုနီးရှားကအမေရိကန်ဒေါ်လာ5,300,000ကျော်မြန်မာနိုင်ငံကိုလှူဒါန်းခဲ့ပါတယ
် We need to work harder collectively to makeThe repatriation happens soon.
Indonesia နိုင်ငံသား၏ဝန်ကြီးရဲ့ပြောကြားချက်နဲ့တူနားဆင်ရပါမယ်။မြန်မာပြည်တွင်းကဂျပန်ပိုင်ဘီယာဆက်ရုံဟာစစ်ဖက်နဲ့ပတ်သက်နေတဲ့ဆိုတဲ့စွဲချက်တွေကိုပြန်လည်စီစစ်စုံစမ်းသွားပါလိမ့်မယ်။ထိုင်းနိုင်ငံကဒီဆက်ရုံတစ်ခုပိတ်လိုက်တာမှာမြန်မာအလုတ်သမား200ကျော်အလုတ်လက်မဲ့ဖြစ်သွားပါတယ်။အဲဒီနောက်ဒီကမ္ဘာသတင်းတွေကမြန်မာပြည်အကြောင်းနဲ့ Christmas Day လက်ဆောင်တွေကိုလည်းနားဆင်ကြရမှာပါ။အခုရင်းဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုဇော်ဝင်းလိုင်းတို့ပြောပြပါမယ်ရှင်။
ပြည်ထောင်စုကတူရကီမှာတပ်ခံခဲ့ရတဲ့ဆော်ဒီသတင်းတောက်ဂျမဲခရှောဂျီကိုတပ်ဖြတ်မှုနဲ့ဆော်ဒီအရေဗျာတရားရုံးတစ်ခုကလူ9ယောက်ကိုတည်တံအပြစ်ပေးလိုက်ပြီး3ဦးကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ရီယတ်မြို့တော်မှာရှိတဲ့ရာဇဝတ်တရားရုံးကဆွဆွဲခံရသူ17ယောက်ကိုပြစ်ဒဏ်ချခဲ့တာမှာတပ်ဖြတ်မှုကိုတိုက်ရိုက်ပါဝင်ပတ်သက်သူ9ယောက်ကိုတည်တံချခဲ့တယ်လို့တရားရုံးရှေ့နေပြောခွင့်ရတာပြောပါတယ်။အမှုဖုံးကွယ်ဖို့စူးစမ်းမှုနဲ့နောက်ထပ်3ယောက်ကိုလည်းထောင်ဒဏ်တွေချမှတ်ခဲ့တာမှာစုစုပေါင်းထောင်ဒဏ်24နှစ်ချခဲ့တယ်လို့ပြောပါရယ် Washington Post သတင်းစာတိုက်ရိုက်သတင်းတော့ဂျမဲခရှောဂျီဟာ2018ခုနှစ်တုန်းကတူရကီနိုင်ငံ Istanbul မြို့တော်ကဆော်ဒီကောင်စီရုံးမှာအသက်ခံရပြီးလောင်းဖြောက်ဖြစ်ခံခဲ့ရတာဖြစ်ပါတယ်ဆော်ဒီအစိုးရဘဝေဘန်သူသတင်းတော့အသက်ခံရမှုမှာဆော်ဒီအရှိမင်းသားမိုဟာမက်ဘင်ဆာမန်နဲ့ပါဝင်ပတ်သက်နေတယ်လို့ဆွဆဲမှုတွေရှိခဲ့ပေမဲ့ဆော်ဒီအစိုးရကတော့ဒါကိုပြင်းပြင်းထန်ထန်ရင်ဆိုင်ခဲ့ပါတယ်အရှိမင်းသားရဲ့အဓိကအကြံပေးဆော့အယ်ကသနီကိုအတော်ကြီးရှုတ်ဝတ်တဲ့စီမှုတွေကလည်းလှုပ်ပေးခဲ့ပြီးမကြခင်ဒီကနေ့မှာကြံတဲ့တင်းနယ်လာနေမှာတရားစွဲခံရသူတွေကိုထောင်ဒဏ်တွေချမှတ်ခဲ့တာပါဒီကိစ္စကိုအနိကစောင့်ကြည့်လေးလာနေသူကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံကဥပဒေပြင်ပနဲ့တစ်ဖက်သက်တရားစီရင်ခြင်းဆိုင်ရာကိစ္စကုလသမဂ္ဂအထူးစီရင်ခံစာတင်သွင်းသူ Agnes Kalamat ကတော့တင်းနယ်လာနေကဆုံးဖြတ်ခဲ့တဲ့တရားစီရင်မှုဟာပြည့်ရဲ့ပြည့်စရာတစ်ခုသာဖြစ်တယ်လို့ခေါ်ဆိုခဲ့ပြီးတရားရေးဆိုင်ရာလက်ရချက်တွေအများကြီးရှိတယ်လို့သူရဲ့ Twitter မှာရေးသားခဲ့ပါတယ်ပါရီအခြေစိုက်နယ်စည်းမချသတင်းတောက်များအဖွဲ့ကလည်းဒီတရားစီရင်ခြင်းဟာမတရားမှုကိုစော်ကားလိုက်တာလို့လည်းတရားမျှတမှုကိုစော်ကားလိုက်တာလို့လည်းပြောပါရယ်တူရကီနိုင်ငံကလည်းဒီစီရင်ချက်ဟာအမှန်တရားနဲ့ဝေးကွာလွန်းတယ်လို့ဝေဖန်ပြောဆိုခဲ့ပါရယ်ခင
်ဗျာသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်မှကြားနာစစ်ဆေးတဲ့အခါမျက်မြင်သက်သေတွေကိုမခေါ်ဘူးလို့ယတိပြမပြောနိုင်သေးကြောင်းအထက်လွှတ်တော်လူများစုခေါင်းဆောင်မစ်ချ်မက်ကွန်နယ်ကပြောပါရယ်သူတို့အနေနဲ့မျက်မြင်သက်သေတွေမခေါ်ဘူးလို့မပြောနိုင်သေးကြောင်းသမ္မတဘီကလင်တန်အမှုကိုစစ်ဆေးခဲ့တဲ့အတိုင်းပဲဒီအမှုကိုလည်းမျှတစွာကြားနာစစ်ဆေးလို့လည်းဆန္ဒရှိကြောင်းFox and Friends ရဲ့ရုပ်သံအစီအစဉ်နဲ့တင်းနှလာနေကပြုတ်တဲ့မင်းမြန်ကမှမကွန်နဲ့ကအဲ့ဒီလိုပြောလိုက်တာပါပြီးခဲ့တဲ့တနေ့ပတ်တုန်းကတော့အမျိုးသားလူမျိုးရေးအကြံပေးဟောင်းဂျွန်ဘောလ်တန်နဲ့ယာယီအင်ပြူတော်ဝန်ထမ်းအရာရှိချုပ်မစ်မူဗေးနီတို့နှစ်ဦးအပါအဝင်ထိတ်တန့်အရာရှိ၄ဦးလာရောက်ထွက်ဆိုစေလို့ကြောင်းဒီမိုကရက်ဘက်ကအထက်လွှတ်တော်လူနည်းစုခေါင်းဆောင်ချက်ရှူမာရဲ့တောင်းဆိုမှုကိုရီပက်ဘလီကန်လူများစုခေါင်းဆောင်မကွန်နဲ့ကညှင်းပယ်ခဲ့ပါတယ်အဲ့ဒီအရာရှိတွေဟာအောက်လွှတ်တော်မှာသမ္မတထွန့်ကိုတရားစွဲသင့်မသင့်ပြုလုပ်တဲ့ကြားနာစစ်ဆေးမှုတွေမှာလည်းလာရောက်ထွက်ဆိုဖို့ညှင်းဆိုခဲ့ကြပါတယ်။သမ္မတထွန့်ကိုတရားစွဲဆိုရေးအဆိုပြုချက်ကိုတော့အောက်လွှတ်တော်မှာဒီမိုကရက်နဲ့ရီပက်ဘလစ်ကန်ပါတီတွေကသူတို့ပါတီလိုင်းတိုင်းမဲပေးခဲ့ကြတာမှာဒီမိုကရက်တွေရဲ့တရားစွဲရေးအဆိုပြုချက်အနိုင်ရသွားတာကြောင့်သမ္မတထွန့်ကိုပုံမှန်နှစ်ခုနဲ့တရားစွဲဖို့အတည်ဖြစ်သွားခဲ့ပါတယ်။
737 Max အမျိုးသားလေယာဉ်တွေပြတ်ကျခဲ့လို့ယုံကြည်မှုကျဆင်းခဲ့ရတဲ့လေယာဉ်ထုတ်လုပ်တဲ့ American Company ကြီး Boeing ကအမှုဆောင်အရာရှိချုပ် CEO Dennis Muilenburg ဟာတင်းနာနေကစတင်လို့ယာတုကနှုတ်ထွက်သွားခဲ့ပါတယ်737 Max လေယာဉ်တွေထုတ်လုပ်မှုကိုရပ်ဆိုင်းတော့မယ်လို့ Boeing Company ကပြီးခဲ့တဲ့ဘက်ကကြေညာပြီး CEO Muilenburg အခုလိုနှုတ်ထွက်ခဲ့တာပါ737 Max အမျိုးသားလေယာဉ်တွေဒီစီး ဒုတိယကြိမ်ပြတ်ကျမှုတွေကြောင့်ကြိမ်ချင်းပြတ်ကျမှုနဲ့နာမှုမှာစုစုပေါင်း346ဦးသေဆုံးပြီးဒီနှစ်မလတည်းမှာအဲ့ဒီလေယာဉ်တွေအလုံးပြန့်တမ်းမှုရနာခဲ့တာပါကုမ္ပဏီရဲ့ကြေညာချက်မှာတော့လေကြောင်းဆိုင်ရာစီကံထိန်းသိမ်းသူတွေလေယာဉ်ဝယ်ယူသူတွေနဲ့သက်ဆိုင်သူအလုံးနဲ့ဆက်ဆံရေးကိုပြန်လည်ပြုပြင်တည်ဆောက်ဖို့အတွက်ကုမ္ပဏီပေါ်ယုံကြည်မှုပြန်လည်ရရှိရေးလိုအပ်တာကြောင့်ဘုတ်အဖွဲ့ဝင်ဒါရိုက်တာတွေကခေါင်းဆောင်မှုအပြောင်းလဲလုပ်ဖို့ဆုံးဖြတ်ခဲ့တာလို့ဖော်ပြထားပါတယ်မလအတွင်းကအီသီယိုးပီးယားလေကြောင်းပိုင်း737 MAX တစ်စီးပြတ်ကျရာမှာလူ159ဦးသေအသက်ဆုံးရှုံးခဲ့ပါတယ်အဲ့ဒီပြတ်ကျမှုမတိုင်ခင်ငါးလအလို့ကလည်းအင်ဒိုနီးရှားက Lion Air လေကြောင်းလိုင်းကလေယာဉ်တစ်စီးပြန်အတက်မှာပြတ်ကျခဲ့တာကြောင့်လူ189ဦးသေဆုံးခဲ့ရတာပါစုံစမ်းစစ်သေးသူတွေက MCAS လို့ခေါ်တဲ့ပြန်တမ်းမှုကိုအလိုလျောက်ထိန်းသိမ်းတဲ့စနစ်ကိုအလေးပေးစစ်ဆေးခဲ့ကြပါတယ်အဲ့ဒီစနစ်ကအိုင်ယွန်ကန်စနစ်မှာအဖြစ်အနာစာရှိတာကြောင့်လေယာဉ်ကိုဦးထိုးစိုက်ကြစေပြီးလေယာဉ်မှုကလေယာဉ်ကိုပြန်ထိန်းသိမ်းနိုင်ဖို့အခက်အခဲရှိစေတယ်လို့ဆိုပါတယ်ခင်ဗျ
မွတ်စလင်နေပေါ်တစ်ဖက်သားဖြစ်နေချုပ်ချယ်တယ်လို့ဝေဖန်ခံနေရတဲ့အိန္ဒိယနိုင်ငံကအငြင်းပွားပွဲနိုင်ငံသားဥပဒေကိုဆန့်ကျင်တဲ့အနေနဲ့အတိုက်ခံကွန်ဂရက်စ်အိုင်ပါတီကတနင်္လာနေ့မှာဥဆောင်ပြုလုပ်တဲ့မြို့တော်နယူးဒယ်လီကအတန်တိတ်လူထုစုဝေးပွဲကိုလူပေါင်း 2,000 လောက်တက်ရောက်ခဲ့ကြပါတယ်။အိန္ဒိယမြို့သားကောင်းဆောင်ကြီးမဟာတမဂန္ဒီရဲ့အမတ်တရအုပ်ဂူရှေ့ရာရတ်ကတ်မှာကျင်းပတဲ့အဲ့ဒီလူထုစုဝေးပွဲကိုကွန်ဂရက်စ်ပါတီကောင်းဆောင်ဆိုနီယာဂန္ဒီကိုယ်တိုင်ဥဆောင်ပါဝင်ခဲ့တာပါ။အသစ်ပြထားလိုက်တဲ့နိုင်ငံသားဥပဒေတရားမွတ်စလင်အများစုနေထိုင်တဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေမှာရှိနေစဉ်အတွင်းသူတို့အပေါ်ဘာသာရေးအရနှိမ့်ကွပ်မှုတွေရှိခဲ့ကြောင်းတက်သည့်အထောက်အထားပြနိုင်ရင်ဟိန္ဒူခရစ်ယာန်နဲ့တခြားလူနည်းစုဘာသာဝင်တွေအနေနဲ့နိုင်ငံသားအဖြစ်လျှောက်ထား권ရှိမှာဖြစ်ပါတယ်။ဒါပေမဲ့ဥပဒေသစ်ကမွတ်စလင်တွေအတွက်အကျုံးမဝင်ပါဘူး။နိုင်ငံသားဥပဒေသစ်နဲ့ပတ်သက်လို့အစိုးရအပေါ်ဆန္ဒပြပွဲတွေဖြစ်ပေါ်နေချိန်မှာပဲမြောက်ပိုင်းဂျာခန့်ပြည်နယ်မှာတနင်္လာနေ့ကကျင်းပတဲ့လွတ်တော်ရွေးကောက်ပွဲမှာလက်ရှိအာဏာရဘာရတီးယဂျနတာပါတီ BJP ပါတီရှုံးနိမ့်ခဲ့ပါတယ်။
VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုက်ဒိုမီတာ32 kHz 933လိုက်ဒိုမီတာ40 kHz 9689လိုက်ဒိုမီတာ48 kHz 6153နဲ့ဒုတိယနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့မနေ့ခင်သတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ခင်ဗျာရန်ကုန်မြို့မှာကျောင်းထိုင်တဲ့ခရီးယန်ယဟန်မဖုံးတော်ကြီး Charles တို့ကမြမသူမြမသားတွေကိုအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးစေတမန်တွေဖြစ်လာကြဖို့မေတ္တာရက်ခံတောင်းဆိုလိုက်ပါတယ်။ငြိမ်းချမ်းရေးဟာဖြစ်နိုင်တဲ့အရာပါ။ငြိမ်းချမ်းရေးသာတခုတည်းသောနိလန့်ပါလို့လည်းဖုံးတော်ကြီးကဆိုပါတယ်။ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးနေမင်းကြီးကျွန်ုပ်တို့မြေပေါ်ထွန်းလင်းတောက်ပစေပါစို့လို့ဆိုပြီးဖုံးတော်ကြီး Charles ဘိုးကသူ့ရဲ့2019ခုနှစ်Christmas ဝင်လာမှာအခုလိုမွှတ်ကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကခရစ်တော်ပေါ်စဉ်ကာလဂျူးလူမျိုးတို့ဂျုံခဲ့ရတယ်လို့နာတာရှည်စစ်ပွဲတွေ၊များပြားလုံးတဲ့နေရက်ဆွန့်ခွာကြရသူတွေ၊လူငယ်လူရွယ်တွေမလုံမချုံတဲ့တခြားမျိုးသားကိုရွှေ့ပြောင်းနေထိုင်ရတာတွေ၊ဥတရာသည်ပြောင်းလဲမှုတွေနဲ့တိုင်းရင်းသားလူမျိုးကွဲတွေအကြားရင်ကြားစေဖို့လိုအပ်နေတာတွေဆိုတဲ့စိန်ခေါ်မှုတွေနဲ့အတူတမိုင်းရဲ့လမ်းစုံလမ်းကွာကိုရောက်ရှိနေကြောင်းလည်းဖုံးတော်ကြီးဘိုးကဆိုပါတယ်။မြန်မာနိုင်ငံကလူမျိုးစုပေါင်းစုံ၊ကျော်ဝမှုတဘာဝအသိအမြင်နဲ့ပြည်စုံကုန်လုံးရဲ့ဘာသာရေးယုံကြည်မှုတွေနဲ့အတူဖျားသခင်ရဲ့ကောင်းချီးပေးမှုကိုခံယူရရှိထားပြီးဖြစ်တယ်လို့လည်းသူရဲ့ခရစ်မတ်သဝင်လာမှာရေးသားထားပါတယ်။ဒီချိန်ထဲမှာပဲနိုင်ငံတကာအတိုက်အဝန်းကလည်းမြန်မာနိုင်ငံကိုပြစ်တင်ပြောဆိုနေမဲ့အစားဒီမိုကရေစီရှင်သန်ရေးဂျူပန်လှုပ်ရှားမှုကိုနားလည်မှုပေးကြဖို့လည်းအာရှဂိုင်းအိုဖုံးတော်ကြီးများဖော်ချုပ်ရဲ့ဥက္ကဋ္ဌလည်းဖြစ်သူဖုံးတော်ကြီးဘိုကတိုက်တွန်းလိုက်ပါတယ်။သဝင်လာရဲ့ညီကုန်းချုပ်မှာတော့ဖုံးတော်ကြီးကနိုင်ငံတကာအတိုက်အဝန်းအနေနဲ့မြန်မာသူမြန်မာသားတွေအပေါ်နဲ့မြန်မာတွေရဲ့အိမ်မက်တွေနဲ့ခံစားချက်မျက်ရည်တွေပေါ်နားလည်ပေးကြပါလို့တိုက်တွန်းထားပြီးမြန်မာနိုင်ငံဟာနိုင်ငံတကာရဲ့စာနာနားလည်မှုနဲ့အကြံဉာဏ်တွေသာလိုအပ်နေတာဖြစ်ပြီးဖြစ်တည်ရှုပ်ချက်မှုတွေကိုတော့မလိုအပ်ပါလို့လည်းမှတ်ကြားထားပါရခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆစ်ဗဇာမှာနေထိုင်ကြတဲ့ဒုက္ခသည်တွေမြန်မာဘက်ကပြန်လက်ခံပေးအတွက်မြန်မာအစိုးရအပေါ်ဩဇာတက်ရောက်မှုရှိတဲ့ရုရှားနိုင်ငံကဖိအားပေးပြောဆိုပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရကတိုက်တွန်းလိုက်ပါတယ်ရိုဟင်ဂျာတွေနေရာပြန်ရေးကိစ္စအတွက်ရုရှားအစိုးရကမြန်မာကိုဖိအားပေးပြောဆိုဖို့ဒါကာမြို့မှာကျင်းပတဲ့၅ချိန်မြောက် Asia Conference of Russia Graduates အခမ်းအနားမှာဘင်္ဂလားဒေ့ရှ်နိုင်ငံသားဝန်ကြီးဒေါက်တာ AK Abdul Momen ကတင်းနေလာနေမှာပြောကြားလိုက်တာပါအဲ့ဒီအခမ်းအနားကိုဘင်္ဂလားဒေ့ရှ်ဆိုင်ရာရုရှားသားအမတ်ကြီး Alexander Ein Ignatov လဲတက်ရောက်စကားပြောကြားခဲ့တယ်လို့ဆိုပါတယ်အခမ်းအနားမှာဘင်္ဂလားဒေ့ရှ်နဲ့ရုရှားအကြားတမန်ကြောင်းနဲ့ချီကောင်းမွန်တဲ့ဆက်ဆံရေးတည်ရှိခဲ့တာကိုလည်းဝန်ကြီး Momen ကထည့်သွင်းပြောကြားခဲ့ကြောင်းဘင်္ဂလားဒေ့ရှ်မီဒီယာတွေမှာရေးသားဖော်ပြကြပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရတို့အကြား ဒုက္ခသည်တွေနေရာပြန်ပို့ရေးသဘောတူညီချက်ရထားပေမဲ့အဲ့ဒီသဘောတူညီချက်နဲ့အညီမြန်မာဘက်ကဒုက္ခသည်တဦးမှမပြန်နိုင်သေးပါဘူးနေရာပြန်လို့တဲ့ဒုက္ခသည်တွေကမြန်မာနိုင်ငံမှာအမှန်တကယ်နေခဲ့ခြင်းရှိမရှိစုံစမ်းစစ်ဆေးပြီးတဲ့သူတွေရှိပေမဲ့တကယ်ပြန်ရမယ့်အရာရောက်ခါနီးမှာဒုက္ခသည်တွေဘက်ကစိတ်ပြောင်းသွားတာကြောင့်ပြန်မဲ့အစီအစဉ်ပြတ်သွားကြတာလည်းရှိခဲ့ပူပါတယ်တစ်ဖက်မှာလည်းစခန်းအတွင်းကနေရာပြန်လို့တဲ့ဒုက္ခသည်တွေမပြန်ရဲအောင်ချင်းချောက်ပြောဆိုမှုတွေရှိနေတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်
Arab Soil မြပြည်တော်စု UAE နိုင်ငံမှာတမောက်ချင်းမဲ့လူတိုက်များလာတဲ့လူမှုဆက်ဆံရေး app တစ်ခုဖြစ်တဲ့ TikTok app ဟာအစိုးရကတချို့လုပ်နေတဲ့ app တစ်ခုဖြစ်တယ်လို့ New York Times သတင်းစာကြီးကဖော်ထုတ်ရေးသားခဲ့ပါတယ်။မိတ်ဆွေတွေငယ်ချင်းတွေနဲ့မိသားစုတွေအကြားဆက်သွယ်ရမှာရေပန်းစားနေတဲ့ဒီ TikTok app ကိုအသုံးပြုသူတွေဘာတွေပြောဆိုနေကြသလဲသူတို့တွေဘယ်နေရာမှာရှိနေသလဲဘာပုံတွေပို့သလဲဆိုတာတွေအပါအဝင်တခြားအချက်လက်တွေကိုခြေရာခံထောက်လိုင်းရမှာ UAE အစိုးရကဒီ app ကိုအသုံးပြုနေတာလို့ဆိုပါတယ် The New York Times သတင်းစာကြီးကဒီလိုထောက်လိုင်းရေးကိစ္စတွေနဲ့ဂျင်းဒီကြွဝင်သူ American အရာရှိတွေကိုကိုးကားထားသလိုသူတို့ရဲ့ကိုယ်ပိုင်စုံစမ်းတွေ့ရှိမှုတွေအပေါ်မှာအခြေခံပြီးလဲဒီလိုထုတ်ဖော်ရေးသားခဲ့တာဖြစ်ပါတယ်ခင်ဗ
ျ New Zealand နိုင်ငံ White Island လို့ခေါ်တဲ့ကျွန်းပေါ်ကမိတောင်ပောက်ကွဲစဉ်မိလောင်ခဲ့တဲ့အမေရိကန်ကမ္ဘာလက်ခီးတဲ့တဦးသေဆုံးသွားတာကြောင့်အဲ့ဒီမိတောင်ပောက်ကွဲမှုကြောင့်သေဆုံးသူအရေအတွက်ဟာ19ဦးရှိသွားပြီဖြစ်ပါတယ်။မာယူရီဆင်းဆိုသူအမျိုးသမီးဟာအော့ကလန်မြို့ကမက်ဒယ်မိုးဆေးရုံမှာတင်းငွေတွေကကွဲလွန်သွားကြောင်းမိသားစုဝင်တွေက ABC ရုပ်သံသတင်းဌာနကိုပြောကြားခဲ့တာ
ပါ။
အင်ကာနေမနေ့ကင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့ကိုစောဝင်းလိုင်းတို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေစတိုင်နာဆင်ကြားရပါမယ်။ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်ပို့ရေးကူညီတဲ့အနေနဲ့အင်ဒိုနီးရှားအစိုးရကအာဆီယံအဖွဲ့ကြီးကတဆင့်မြန်မာနိုင်ငံကိုအမေရိကန်ဒေါ်လာ5သိန်း3000ကျော်လှူဒန်းလိုက်ပါတယ်။ဒုက္ခသည်တွေအများဆုံးပြန်နိုင်ရေးအားလုံးကဝိုင်းဝန်းကြဖို့လိုအပ်တဲ့အကြောင်းကိုလည်းအလှငွေပေးအပ်ပွဲအခမ်းအနားမှာနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူတီကပြောသွားပါတယ်။အပြည့်အစုံကိုတော့ကိုစောဝင်းလိုင်ကပြောပြပေးပါမယ်ရှင်။
ရခိုင်ပြည်နယ်မှာ2019ခုနှစ်ဩဂုတ်လအတွင်းတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲအဖြစ်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတဲ့ဒုက္ခသည်တွေအများဆုံးနေရပြန်နိုင်ရေးအတွက်ကုလသမဂ္ဂအပါအဝင်နိုင်ငံတကာအစိုးရတွေကအဖိအားပေးပြောဆိုတာဘာသာရေးအရာကူညီထောက်ပံ့တာတွေလှုပ်ဆောင်နေကြတာမှာဒေသရင်းအာဆီယံအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်တဲ့အင်ဒိုနီးရှားအစိုးရကလည်းဒုက္ခသည်တွေနေရပြန်ရေးကိုအထောက်အကူပြုစေမဲ့ရန်ပုံငွေတွေကူညီလာနေတာပါဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရပြန်ရေးကိုအထောက်အကူပြုစေရေးအတွက်ရည်ရွယ်ပြီးကမ္ဘာမှာအစ္စလမ်ဘာသာဝင်အများဆုံးနေထိုင်တဲ့အင်ဒိုနီးရှားနိုင်ငံကအမေရိကန်ဒေါ်လာ5သိန်း3000ကျော်ကိုအာဆီယံအဖွဲ့ကြီးကတဆင့် Grand Aid Agreement for Myanmar ဆိုတဲ့အစီအစဉ်နဲ့မြန်မာနိုင်ငံကိုလှူဒန်းလိုက်တာပါဒီဇင်ဘာ20ရက်နေ့ကဂျကာတာမြို့မှာပြုလုပ်တဲ့ရန်ပုံငွေပေးအပ်ပွဲအခမ်းအနားကိုအင်ဒိုနီးရှားဘာသာရေးဝန်ကြီးဌာနကညွှန်ကြားရေးမှူးတဦးဖြစ်သူ Lucky Alfreeman နဲ့အာဆီယံလက်ထောက်အတွင်းရေးမှူးချုပ် Aram Michael Tanero နှစ်ဦးကအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Retno Masudi နဲ့အာဆီယံအတွင်းရေးမှူးချုပ်လင်ဂျော့ခွိုင်တို့နှစ်ဦးရဲ့ရှေ့မှောက်မှာလက်မှတ်ရေးထိုးခဲ့ကြတာပါမြန်မာနိုင်ငံကရိုဟင်ဂျာပြည်ပခန့်ဖြည့်ရှင်ရေးအတွက်အာဆီယံဟာအရေးပါတဲ့အခမ်းအနားမှာရှိနေကြောင်းအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်ဒနိုမာဆူဒီကလက်မှတ်ရေးထိုးတဲ့အခမ်းအနားမှာပြောပါတယ
် We need to work harder collectively to make the repatriation
ဒုက္ခသည်တွေအများဆုံးနေရပြန်နိုင်ရေးအတွက်ကျမတို့အားလုံးဝိုင်းပြီးစူးစမ်းလှုပ်ဆောင်ကြဖို့လိုပါတယ်ဒေတာရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးဖော်ဆောင်တာမှာအာဆီယံရဲ့အရေးပါမှုကိုအထူးထင်ရှားစေဖို့လူထုရဲ့တာယာဝါပြောမှုအတွက်အာဆီယံရဲ့ပါဝင်လှုပ်ဆောင်မှုကိုပြသဖို့ရာအာဆီယံအနေနဲ့ဒီကိစ္စကိုဖြေရှင်းရေးဟန်ချက်ညီပူအားဆိုင်လှုပ်ဆောင်ဖို့ကလွယ်လို့တခြားရွေးချယ်စရာမရှိပါဘူ
းအခုလိုရမုံငွေကူညီတာဟာပြီးခဲ့တဲ့လကဘန်ကောက်မြို့မှာပြုလုပ်တဲ့အာဆီယံထိပ်သီးဆွေးနွေးအတွင်းအင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုပြောဆိုထားတဲ့ရိုဟင်ဂျာဒုက္ခသည်အကြတဲ့ကိုဖြေရှင်းတာမှာအကူအညီပေးမယ်ဆိုတဲ့အစိုးရရဲ့ဂရီကဝတ်ကိုအကောင့်ထဲဖော်တာဖြစ်တယ်လို့ဝန်ကြီးမာဆူဒီကပြောပါတယ်။အာဆီယံတွင်းမှုချုပ်လင်ဂျော့ခွိုင်ကလည်းဒီရန်ပုံငွေကဒုက္ခသည်တွေနေရပြန်ရေးနဲ့အဲ့ဒီဒုက္ခသည်တွေအတွက်ရခိုင်ပြည်နယ်အတွင်းပြန်လည်ထူထောင်ရေးလှုပ်ဆောင်နေတဲ့မြန်မာအစိုးရကိုအထောက်အကူပြုစေမယ်လို့လက်မှတ်ရေးထိုးပွဲအခမ်းအနားမှာပြောပါတယ
်။ With this in mind, today's agreement will enhance trust and confidence in ASEAN's efforts.
အခုလိုရန်ပုံငွေရရှိတဲ့အတွက်ရခိုင်ပြည်နယ်ထဲမှာဖြစ်နေတဲ့စာနာမှုဆိုင်ရာအခက်အခဲတွေဖြေရှင်းရေးလုပ်ငန်းတွေမှာအာဆီယံရဲ့ဆောင်ရွက်မှုတွေပေါ်ယုံကြည်မှုပိုပြီးရရှိလာစေမှာဖြစ်ပါတယ်
။ဒီရမုံငွေဟာအာဆီယံနဲ့အဖွဲ့ဝင်နိုင်ငံတခုချင်းစီအကြားတီးခြားရရှိထားတဲ့သဘောတူညီချက်အရအာဆီယံအဖွဲ့ဝင်နိုင်ငံတခုကပထမဆုံးအကြိမ်ပေးတဲ့ရမုံငွေဖြစ်ပါတယ်။အခုလိုအာဆီယံအဖွဲ့ကတဆင့်ရမုံငွေထပ်ပနာပြင်အင်ဒိုနီးရှားအစိုးရကရခိုင်ပြည်နယ်အတွင်းစစ်ရုံတလုံးတိစောက်ပြီးမြန်မာအာဏာပိုင်နေထံကိုလွှဲပြောင်းပေးအပ်ပြီးလည်းဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရကတော့ ဒုက္ခသည်တွေနေရပြန်လာနိုင်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းဆောင်ရွက်နေသလိုဒီပတိပခါကိုဖြည့်ရှင်းတာမှာအာဆီယံရဲ့ကူညီပံ့ပိုးမှုကိုအလင်းသိမ့်တယ်လို့အသိမပြုထုတ်ဖော်ပြောဆိုလို့ရှိပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းပြောပြခဲ့တာပါရှင်မြန်မာစစ်တပ်ပိုင်းစီးပွားရေးလုပ်ငန်းတွေနဲ့ဆက်ဆက်ပတ်သက်နေတယ်လို့ဆွဆွဲခံထားရတဲ့ဂျပန်ပိုင်းကီရင်ဘီယာကုမ္ပဏီကမြန်မာနိုင်ငံမှာရှိနေတဲ့သူ့ရဲ့ဖက်ဆက်လုပ်ငန်းတွေကိုပြန်ပြီးစီးဆက်သွားမယ်လို့ထုတ်ပြန်ကြေညာခဲ့ပါတယ်။အလားတူပဲကီရင်ကုမ္ပဏီကိုရောင်းဖို့သဘောတူထားတဲ့အမေရိကန်ပိုင်း New Belgium ဘီယာကုမ္ပဏီကလည်းဒီမြန်မာနိုင်ငံတဲကကီရင်နဲ့ဖက်ဆက်လုပ်ငန်းတွေနဲ့ပတ်သက်လို့လာမယ့် January လအတွင်းနှစ်ဖက်အစည်းအဝေးမှာလက်ရှိထွက်နေတဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းဖို့ရှိတဲ့အကြောင်း VOE ကိုပြောပါတယ်။မတ်ရင်ချင်းနိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြမှာပါရှင်။
လူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းဆွဆွဲခံနေရတဲ့မြန်မာစစ်တပ်နဲ့စီးပွားရေးအရဆက်ဆက်နေတဲ့ကုမ္ပဏီတွေနဲ့ကီရင်ဘီယာကုမ္ပဏီကပူးပေါင်းလုပ်ကိုင်နေတဲ့အပေါ်နိုင်ငံတကာလူခွင့်ရေးဖွဲ့စည်းတွေဘက်ကပြင်းပြင်းထန်ထန်ကန့်ကွက်နေကြတာပါကီရင်ကုမ္ပဏီရဲ့ကြေညာချက်မှာတော့မြန်မာနိုင်ငံမှာလုပ်ကိုင်နေတဲ့သူ့ရဲ့စီးပွားရေးလုပ်ငန်းကြောင်းနိုင်ငံတကာမှာကုမ္ပဏီရဲ့ဂုဏ်သိက္ခာထိခိုက်လာမဲ့ NDA ကြီးမားလာနေကြောင်းဖော်ပြထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံကနေသူ့ကုမ္ပဏီရုပ်သိမ်းဖို့ထက်ဆက်လက်စီးပွားရေးလုပ်ကိုင်ရမှာအခြားကောင်းမွန်တဲ့နည်းလမ်းတွေရှာဖွေမှာဖြစ်တယ်လို့ကုမ္ပဏီရဲ့ကြေညာချက်မှာရေးသားထားပါတယ်။အခုလိုကီရင်ရဲ့ကြေညာချက်ထွက်ပေါ်လာရတဲ့အကြောင်းရင်းကလည်းအမေရိကန်ပြည်ထောင်စုပြည်ရင်းဘီယာထုတ်လုပ်ငန်းအကြီးဆုံး၄ခုမြောက်ဖြစ်တဲ့ကော်လိုရာဒိုခြေဆိုင် New Belgium ဘီယာကုမ္ပဏီကိုဝယ်ယူဖို့ပြီးခဲ့တဲ့သတင်းဘက်ကသဘောတူညီမှုရခဲ့ပြီးနောက်မှာဖြစ်လာတာပါနှစ်ပေါင်း29နှစ်သက်တမ်းရှိပြီဖြစ်တဲ့ American New Belgium ဘီယာကုမ္ပဏီဟာကျင်းဝင်းသိက္ခာကိုစောင့်ထိန်တဲ့ဒေတာရင်းစီးပွားရေးကုမ္ပဏီတစ်ခုဖြစ်တယ်လို့သူတို့ကုမ္ပဏီကိုရောင်းချဖို့သဘောတူခဲ့တဲ့ Kirin ကုမ္ပဏီလက်အောက်ခံ Lion Little Wall နဲ့ Kirin ရဲ့နိုင်ငံတကာဗုတ်အဖွဲ့တို့လာမယ့် January လမှာတွေ့ဆုံတဲ့အခါမှာမြန်မာနိုင်ငံတဲကကီရင်ရဲ့ဖက်ဆက်လုပ်ငန်းတွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းဖို့ရှိနေကြောင်း New Belgium ကုမ္ပဏီပြောခွင့်ရ Leo Pilser ကအီးမေးလ်ကနေ VOE ကိုတုံ့ပြန်ရေးသားခဲ့ပါတယ်။ New Belgium ဘီယာကိုကီရင်ကိုမရောင်းဖို့အရင်ကကန့်ကွက်ခဲ့တဲ့ American ပြည်ထောင်စုအခြေစိုက်လူခွင့်ရေးအဖွဲ့အစည်းတွေမှပါဝင်တဲ့ကီရင်အဖွဲ့အစည်း KOUSA ကတော့မြန်မာစစ်တပ်နဲ့စီးပွားရေးအရဆက်ဆက်နေတဲ့ဂျပန်ကီရင်ဘီယာကုမ္ပဏီကိုဆက်လက်ပြီးဖိအားတွေပေးသွားဖို့ရှိကြောင်းအဖွဲ့ရဲ့အတူရေးမှူးဂရမ်ဟူးက VOE ကိုပြောပါတယ
်ကျွန်တော်တို့အဲ့ဒီ New Belgium နဲ့လုံးရဆက်ပြီးတော့ share လုပ်ပေးမယ်။အမအဲ့ဒီ pressure လုပ်ပါကျွန်တော်တို့စီမာသူတို့ employer မှာလည်းမှ educated လုပ်ပေးရမယ်။အဲ့ဒီပမာကြီးအကြောင်းရဲ့လူမှုမလူခွေရဲ့ချုပ်ဖို့မှုအကြောင်းကိုသူတို့လည်းအရာဆိုကျွန်တော်တရားတို့လည်းသိနားမလဲသိမသိပါတော့။အဲ့နဲ့အဲ့ဒါကျွန်တော်တို့တာဝန်ရှိတဲ့အဒီကြာပြီးတော့ educate ပေးရမယ်။ဥမာလုံးနေတဲ့အရာရှိတဲ့ဥမာ New Belgium ရဲ့ CEO မဟုတ်ရေသူတို့ company board member ကိုအဲ့ဒီ criteria နဲ့တစ်စိကြာပြီးတော့ pressure ပေးဖို့ပေါ့နော်။ကျွန်တော်တို့တိုက်တွန်းမယ်။ဒီလိုလေ state senator ဖြစ်ဖြစ် governor ဖြစ်ဖြစ်ပြီးတော့ကျွန်တော်တို့ US ဟို representative မလေးကျွန်တော်တို့စာရေးမယ်ပြီးတော့သူတို့နဲ့လည်းသွားတွေ့မှာပေါ့နော်သွားတွေ့မယ်အဲ့ဒီ New Belgium နဲ့ Kirigo အဲ့ဒီဘယ်လို New Cooperation အကြောင်းအရာပေါ့နော
်အခုလို New Belgium ဘီယာကုမ္ပဏီကိုဝယ်ဖို့သဘောတူပြီးတဲ့နောက်မှာ Kirin ကုမ္ပဏီဘက်ကမြန်မာနဲ့ပတ်သက်လို့ကြေညာချက်ထုတ်ပြန်လာတဲ့ပုံမှာတော့ကြိုဆိုကြောင်း Graham Hu ကပြောပါတယ
်ဝါပါပါပေါ့အဲ့ဒီဒီတော့ကြားတာဟို Encourage ဟို New School ပဲပေါ့နော်ကျွန်တော်တို့ပြောချင်တာကတော့ဟိုမှာဒါမတော့အနေဂျန်ဆိုင်းကိစ္စတွေပါတယ်လေဟိုမှာ charge တွေလေဟိုမှာရေးဆရာတယ်ပြည်တော်ချာမရှိမရက်အဗျူးစ်မှာလဲရှိတာပေါ့မတန်နဲ့သူတို့ theory အနေထွဲဖို့ကျွန်တော်တို့ကအဲ့လိုမျိုး pressure ကပ်ပီလို့မဟုတ်ဘူးကျွန်တော်တို့လုပ်ချင်တာတော့ဟိုမှာသူတို့ကအခြားကုမ္ပဏီနဲ့ပေါ့နော်တခုခုပေါ့နော်ဟိုအဲ့ဒါတမတော်နဲ့မပတ်သက်တဲ့ဟာကို EV ရဲ့အတော်ပြီးအဲ့ဒါကျွန်တော်တို့လုပ်ချင်တော့ဒါပဲ
New Belgium ဘီယာကုမ္ပဏီကနေ VOE ကိုအီးမေးလ်နဲ့တုံ့ပြန်တဲ့ဆာမှာလေလူခွင့်ရေးပေါ်ယုံကြည်မှုလူသားဆန်မှုနဲ့စာနာထောက်ထားမှုစတဲ့သူတို့ကုမ္ပဏီရဲ့တန်ဖိုးတွေအတိုင်းကီရင်ကုမ္ပဏီအနေနဲ့လည်းဆက်လက်ဆောင်ထိန်မှာဖြစ်တယ်ဆိုတာယုံကြည်ကြောင်းဖော်ပြထားပါတယ်ရှင်
မအင်ဂျင်နိုင်ပြပြသွားတာပါရှင်။ထိုင်းနိုင်ငံမှာတော့ကားပစ္စည်းထုတ်တဲ့စက်ရုံတရုံရုတ်တရက်ပိတ်လိုက်ပြန်တဲ့အတွက်မြန်မာနိုင်ငံသားအလုပ်သမား200ကျော်အလုပ်လက်မဲ့ဖြစ်ရမယ့်အရေးနဲ့ကြုံရပါတယ်။အခုလိုကြိုတင်အသိပေးခြင်းမရှိဘဲရုတ်တရက်အလုပ်ရုံပိတ်လိုက်တဲ့အတွက်အလုပ်သမားတွေနေနာချေရဖို့ရွှေပြောင်းအလုပ်သမားအခွင့်အရေးကွန်ရက်ကအကူအညီပေးနေတဲ့အကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါရှင်။
စမုတ်စခွန်ခရိုင်ကျလန်ရချာဒလန်ကအလုံသမားတထောင်ကျော်ရှိတဲ့ဖုန်ပရိုဒန်ရာဘာကုမ္ပဏီလီမိတက်စက်ရုံကိုပိတ်သိမ်းလိုက်ကြောင်းရုတ်တရက်ကြေညာလိုက်တာကြောင့်ဒီစက်ရုံကအလုံသမားတွေကိုထိုင်းအခြေဆိုင်ရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ကတွားရောက်တွေ့ဆုံခဲ့ပြီးသူတို့အတွက်နင့်နာကြီးရရှိအောင်ကူညီဆောင်ရွက်ပေးဖို့လှုံ့ဆော်နေတယ်ဆိုပြီးရှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးအောင်ကျော်ကပြောပါတယ
်ချက်လက်ပြီးလက်ပတ်နဲ့သမရှိတော်ပြင်းလိုက်ပြီးတော့ကြီးညာလိုက်တာအဲ့တော့ထိုင်းလို့သမားတက်မကနဲ့ထိုင်းအစိုးရနဲ့ပူးပေါင်းပြီးမှတော့ချက်လက်ပြီးမှသူကအခွင့်အရေးကိုပြဝရချင်ဆက်လက်ဆောင်ရွက်နေမှာပေါ့လောက်သားတစ်ထောင်ကျော်လောက်မှမြန်မာက200ကျော်လေးပဲရှိတယ်အခုကျွန်တော်တို့လို့အလို့သမားကြီးကူညီတဲ့အဖွဲ့တွေနဲ့ပေါင်းပြီးမှမြန်မာလောက်သားတွေကလည်းတန်နဲ့လိုက်လာမှာဆိုတော့ကျွန်တော်ကတကယ်ပြေးလိုက်ပြီဆိုရင်နင်းနာချေ3နှစ်ဆို3နှစ်ဆောက်ယူမယ်တနှစ်ဆို2နှစ်ဆောက်ယူမယ်ကျွန်တော်6နှစ်ဆို6နှစ်ဆောက်ယူပြီးနင်းနာချေရအောင်လုပ်ပြီးဖို့အစီအစဉ်ရှိတယ
်လောလောဆယ်မှာတော့စက်ရုံပိုင်ရှင်ကမြန်မာလူသမားတွေကို15ရက်စာလုတ်ခတ်ပေးမယ်အကြောင်းနဲ့နောက်နှစ်ကျမှအလုတ်ထက်ခတ်မယ်ဆိုတာမျိုးတွေကိုပြောပြီးစည်းရုံးနေတာကြောင့်အလုတ်သမားတွေဟာဘာဆက်လုပ်ရမယ်ဆိုတာတိတိကျကျမဆုံးဖြတ်နိုင်ပဲဖြစ်နေတယ်လို့လည်းပြောပါတယ
်မြန်မာလူသားအများစုကြည့်လိုက်တော့အမျိုးလုံးလား50လောက်ရှိတယ်။ကျန်တာကတော့ကျွန်တော်ဒီနိုင်ငံမှာလောက်ထားတဲ့ယာယီစာအုပ်တွေပေါ့နော်။အဲ့ဒါတွေနဲ့ကျန်တဲ့လုပ်သားတွေကရှိတယ်။အဲ့တော့လုပ်သားတွေကိုယ်တိုင်မညီမညွတ်ဖြစ်နေတာကတချို့ကလက်မထိုးလိုက်မယ်။လက်မထိုးပြီးရင် S5 ဆိုင်ယူလိုက်မယ်။ပြီးရင်အလုပ်ရှင်ကတော့အလုပ်တစ်ပြန်ခတ်ပြီးမှလို့ပြောတယ်။အဲ့ဒါလုပ်ပုံမှရှိနေဖို့လိုအပ်တယ်ဆိုတာမျိုးလည်းဆုံးဖြတ်တာရှိနေတယ်
။မြန်မာလုပ်သားတွေထဲမှာ10နှစ်ကျော်လုပ်သက်ရှိတဲ့လုပ်သမားတွေလည်းပါဝင်နေတာဖြစ်ပြီးဒီလိုအလုပ်သမားတွေအတွက်နှစ်တာကြီးပေးရမယ်ဆိုရင်တဦးကိုဘတ်ငွေ9000ကျော်လောက်ပေးရမှာဖြစ်ပါတယ်။ဒါကြောင့်အလုပ်ရှင်တွေအနေနဲ့နှစ်ရှည်အလုပ်သမားတွေကိုနှစ်နာကြီးပေးရမှာကိုစိုးရိမ်ပြီးလောလောဆယ်15ရက်စာလောအခပေးမယ်ဆိုတာနဲ့အလုပ်အသစ်ခန့်ပေးမယ်ဆိုပြီးမြန်မာအလုပ်သမားတွေကိုပြောဆိုနေတယ်လို့လည်းဦးအောင်ကျော်ကပြောပါတယ်အလုပ်သမားတွေကြားမှာတော့ဒီအလုပ်ရှင်ပြောတာကိုလက်မှတ်ထိုးလက်ခံမဲ့အုပ်စုနဲ့နှစ်နာကြီးရအောင်စူးစမ်းမယ်ဆိုတဲ့အုပ်စုတွေဖြစ်နေတာကြောင့်ထပ်ပြီးဆွေးနွေးရအောင်မယ်လို့လည်းပြောပါတယ်စက်ရုံဘက်ကတော့စီးပွားရေးရင်းနှီးမြှုပ်နှံမှုအကျက်အတဲကြောင့်အခုလိုမျိုးစက်ရုံပိတ်ဖို့အတွက်ဆုံးဖြတ်ရတာဖြစ်ပြီးစက်ရုံအလုပ်သမားတွေအတွက်စာချုပ်ပါအတိုင်းရပိုင်ခွင့်များကိုရှင်းပေးမှဖြစ်တယ်လို့လည်းထုတ်ပြန်ထားပါတယ်။ဒါအပြင်တကယ်လို့2020ခုနှစ်မှာစက်ရုံပြန်ပြီးလဲပတ်မယ်ဆိုရင်တော့အလုပ်သမားတွေအနေနဲ့အလုပ်ပြန်ပြီးရှောက်ထားနိုင်တယ်လို့လည်းနှုတ်ကပြပြောဆိုထားတာပါ။နိုဝင်ဘာလအတွင်းမှာလုပ်ခဲ့တဲ့ထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်ဟိုချာရဲ့သတင်းစာရှင်းလင်းပွဲအတွင်းမှာတော့2019ခုနှစ်စက်တလအတွင်းစက်ရုံပေါင်း1400ကျော်ပိတ်ခဲ့ရတယ်ဆိုပြီးအတည်ပြုပြောကြားခဲ့ပါတယ်။လက်ရှိမှာတော့ထိုင်းနိုင်ငံသားနဲ့နိုင်ငံခြားသားအလုပ်သမားစုစုပေါင်း4000ကျော်ဟာ2019ခုနှစ်အတွင်းအလုပ်လက်မဲ့ဖြစ်ခဲ့ရပါတယ်ရှင်
။မအေးအေးမှစုံစမ်းတင်ပြခဲ့တာပါရှင်။အခုတော့ကမ္ဘာသတင်းတွေထဲမှာရေးသားနေကြတဲ့မြန်မာပြည်အကြောင်းကောက်နှုတ်ချက်တွေနှာစင်ချင်းအလှည့်ကြလာပါပြီ။မူလဆောင်ပါရှင်တွေရဲ့အပေါ်မပြတ်စေပဲမအီးတန်စင်ကတင်ပြပေးမှာပါရှင်။
ကမ္ဘာသမုဒ္ဒရာတွေထဲဝင်နိုင်တဲ့အရေးသွေးရှိလာပြီးဖြစ်တဲ့မြမရေတဲ့အတွက်သင်္ဘောများဆွဲကောင်းစဉ်နဲ့အန်တိုနီဒေးဗစ်ရေးထားတဲ့စာမကို asiatimes.com မှာဖတ်ရပါတယ်။မြမရေတဲ့အနေနဲ့ရေငုပ်သင်္ဘောတွေနဲ့စစ်သင်္ဘောတွေပိုင်းဆိုင်လာခြင်းကအိန္ဒိယသမုဒ္ဒရာတဝန်တက်ရောက်မှုရှိပြီးတော့တရုတ်ကိုလည်းအချက်ပေးလိုက်တယ်လို့ဖြစ်သွားတယ်လို့စာမရှင်ကထောက်ပြထားပါတယ်။တိုင်းသားလူနေစုတွေအပေါ်မှာချိုးဖောက်မှုတွေကျွလွန်နေတဲ့ဆိုတော့မြန်မာစစ်တပ်ရဲ့ပုံရိပ်ဆိုးကိုတန်တမန်ကြီးအရာပြင်ဆင်ဖို့အရေးသွေးတစ်တင်နဲ့မြန်မာရေတပ်ကအထောက်ကူပြုရလို့ဆိုပါတယ်မြန်မာကံရိုးနဲ့တခြားစီးပွားရေးဇုံတွေရေနံသဘာဝတံငွေနဲ့ငားလုံငန်းစတဲ့စီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့အတွက်မြန်မာရေတပ်လိုအပ်တယ်လို့ဆိုပါတယ်အသစ်ဝင်လိုက်တဲ့ UMS အောင်ဆန်းလို့နာမည်ပေးထားတဲ့ရုရှားနိုင်ငံထုတ်ကီလိုအမျိုးအစားရေငုပ်သင်္ဘောကမြမရေတက်ရဲ့အင်အားကြီးစေပါဖြစ်တယ်လို့ရင်းငုတ်တင်မောနဲ့စစ်တမောတွေရဲ့ရန်ကိုကာကွယ်နိုင်မှာဖြစ်တယ်လို့ဆိုပါတယ်။အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကလည်းတရုတ်ရဲ့အကူအညီနဲ့ Cox's Bazar ဒေသနာမှာရင်းငုတ်တင်မောစခန်းတစ်ခုစောင့်တရားကိုထောက်ပြထားပါတယ်။ဒီလိုရန်ကိုကာကွယ်ဖို့မြမရေတက်ကကြိုးစားနေရလို့လည်းဆိုပါတယ်။LPD အမျိုးအစားတန်တထောင်ကျော်လေးတဲ့စစ်တမောအကြီးစားကြီးဆိုရင်လည်းမြမရေတက်ကပိုင်ဆိုင်ထားတာဖြစ်ပါတယ်။မြမကံရွတဲ့တယောက်ကစီးပွားရေးလုပ်ငန်းတွေကိုကာကွယ်ဖို့သာမကစိုက်ကလုံးမကြာခဏဝင်တက်တဲ့ဘင်္ဂလားပင်လယ်အော်လိုနေရာတွေမှာတဘာဝဘေးရန်တွေကျုံလာရင်ကယ်ဆယ်ရေးလုပ်ငန်းတွေလုပ်ရမှာလေအထောက်အကူဖြစ်မယ်လို့ဆိုပါတယ်။ပြည်ရင်းစစ်ဖြစ်နေတဲ့ရခိုင်ဒေသအတွက်လိုအပ်သလိုတန်ချက်ကာကား15စီးနဲ့စစ်သားအယောက်250ကိုတည်ယူပို့ဆောင်နိုင်သလိုအေးအေးရခိုင်လက်နက်ကိုင်အဖွဲ့ကရော့ကက်ဒုံးတွေနဲ့အနီးကပ်တိုက်တဲ့ခါမှာလေအားဖြည့်ဖို့စစ်သားတွေကိုတည်ပို့နိုင်တဲ့ရဟတ်ရင်တွေမြမစစ်သင်မော်တွေဆင်းနိုင်ပြီးတော့ထိခိုက်သူတွေကိုလည်းတည်သွားပေးနိုင်တယ်ဆိုပြီးလည်းရေးသားထားပါတယ်။တရုတ်ထုတ်စစ်လက်နက်တွေကလွှဲရင်မြန်မာတပ်မတော်ကတခြားနိုင်ငံထုတ်ပစ္စည်းတွေကိုဝယ်နေရကိုထောက်ပြထားပါတယ်။ရှမ်းမြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့လက်နက်ကိုင်အုပ်စုတွေကြားတိုက်ပွဲဖြစ်တဲ့အခါမှာလက်နက်ကိုင်အဖွဲ့တွေစီကတရုတ်ထုတ်လက်နက်တွေတင်းစီမိတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူစီမေအောင်လှိုင်ကထောက်ပြခဲ့တာကိုပြည်တွင်းသတင်းတွေကိုကိုးကားပြီးတော့ရေးသားထားပါတယ်။ အလားတူ AA နဲ့ရခိုင်တိုက်ပွဲတွေအတွင်းမှာလည်း AAC မှာတရုတ်ထုတ်လွှင့်တဲ့ကိုတွေ့ခဲ့ရတဲ့အကြောင်းထောက်ပြထားပါတယ်ပြည်တွင်းဆက်ဖြစ်နေတဲ့ဒေသတွေကိုဖြတ်ပြီးတော့တရုတ်မြန်မာစီးပွားရေးစင်ကြံ CMEC ဖောက်နေတဲ့ချိန်တွေမှာပဲဒီလိုလက်နက်ကင်တွေစီမှာတရုတ်ထုတ်လက်နက်တွေတွေ့ရတာကြောင့်မြန်မာတပ်မတော်နဲ့တရုတ်ကြားဆက်ဆံရေးတင်းမာလာတာကိုတွေ့ရတယ်ဆိုပြီးတော့ထောက်ပြရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်ဝင်ကြတဲ့ဘင်္ဂလီအခေါ်ဝါသုံးလုံးတွေမှာဘေဟာကအမုန်းစကားဖြစ်တဲ့ရောက်တယ်ဆိုတဲ့အပေါ်အငင်းပွားမှုဆိုတဲ့ကောင်းစင်နဲ့ရှက်ဖီယာရာဖ်မန်ရေးသားထားတဲ့ဆောင်းပါးကို thediplomat.com မှာဖတ်ရပါတယ်ဝင်ကြလို့တုံးမဲ့အစားဘင်္ဂလီလို့တုံးနေကြတဲ့ပြည်တွင်းသတင်းတွေကိုမြန်မာစိုးရလက်အောက်ကမြန်မာသတင်းမီဒီယာကောင်စီကအကာအကွယ်ပေးနေတယ်လို့ဝင်ကြရဲ့တက်ကြွလောက်ချသူတွေကဆွဆွဲထားတယ်လို့ဖော်ပြထားပါတယ်ဝင်ကြအုပ်စုကိုဘင်္ဂလီလို့တုံးတုံးခေါ်ဆိုနေတဲ့ပြည်တွင်းသတင်းဌာနတွေကိုအရေးယူဖို့ဝင်ကြရဲ့လောက်ချတဲ့အဖွဲ့အစည်းကတောင်းဆိုထားတယ်လို့ဆောင်းပါးမှာဖော်ပြထားတာပါဝင်ကြလို့သူတို့ကိုသူတတ်မှတ်ထားတဲ့သူတွေကိုဘင်္ဂလီလို့ခေါ်တာကအမုန်းစကားဆန်တာကြောင့်ဒီလိုတုံးတုံးနေတဲ့ပြည်တွင်းသတင်းမီဒီယာတွေကိုငွေကြီးမထောက်ပံ့ကြဖို့ဝင်ကြအရေးထောက်ခံသူတယောက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်မြန်မာနိုင်ငံသတင်းမီဒီယာကောင်စီကိုလည်းသူကအပြစ်တင်ပြောဆိုထားတာပါဝင်ကြတွေကိုဘင်္ဂလီလို့ခေါ်တာကရိုင်းတဲ့ခေါ်ဝါဖြစ်ပြီးတော့လူမျိုးကြီးခွဲခြားတာဖြစ်တာကြောင့်အမုန်းစကားထက်ပိုအောင်ဆိုးသေးတယ်လို့ဘာမကင်ပိန်း UK အကြီးအကဲကပြောတာကိုလည်းကိုးကားဖော်ပြထားပါတယ်ဘင်္ဂလီဆိုတဲ့အသုံးနှုန်းကိုပဲပြည်တွင်းသတင်းတွေမှာသုံးဖို့အစိုးရကညွှန်ကြားထားတဲ့အကြောင်းစာနဲ့တော့ရေးပြီးတော့ညွှန်ကြားထားတာမရှိဘူးလို့လည်းဖော်ပြထားပါတယ်။တော်ဆန်းစုကြည်ပါတီလက်ထက်မှာစာနယ်ဇင်းသတင်းလွတ်လပ်ခွင့်ကပို့ပြီးတော့ပြည့်စည်လာပြီးတော့နိုင်ငံတကာတရားရုံး ICJ မှာတော်ဆန်းစုကြည်ကိုယ်တိုင်သွားပြီးတော့ခုခံတဲ့အခါမှာလေရွင်ကြားဆိုတဲ့အသုံးနှုန်းကိုလုံးဝသုံးနှုန်းသွားခြင်းမရှိဘူးလို့ထောက်ပြထားတာကိုဖတ်ရပါတယ်ရှင်။
ကမ္ဘာတည်တွေကမြန်မာပြည်အကြောင်းတွေကိုမူလစောင်းပါရှင်တွေရဲ့အဘော်မပြတ်စေပဲမှအ í တန်စင်ကောက်နှုတ်တင်ပြခဲ့တာပါရှင်။အခုတော့ VOA သောတာရှင်တွေအတွက်ခရစ်စမတ်ဒေးလက်ဆောင်နာစင်ချိန်ရောက်လာပါပြီ။ဒီမနက်မှာတော့သေရန်ရှင်ဂျဲနီရဲ့တဆောင်းသစ်လက်ဆောင်ဆိုတဲ့တချင်နဲ့ဖြောပြဖို့ရွေးချယ်ထားပါတယ်။နာစင်ကြရအောင်ပါရှင်။ဂျန်နီရဲ့တဆောင်းသစ်လက်ဆောင်ဆိုတဲ့သချင်းဖြစ်ပါတယ်ရှင်။ကျမတို့ VOA ကိုအီးမေးလ်ကနေပြီးတော့ဆက်သွယ်လို့ရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ။ VOA American အတန်ရဲ့အင်္ဂါနေ့မနက်ခင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ24 50 51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါရရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့မြန်မာတခွင်အစီအစဉ်ကိုအရင်ဆုံးနားဆင်ရဖို့ရှိပြီးစီးပွားရေးကဏ္ဍမှာနားဆင်ကြရမှာက
ခေါက်ဖြစ်ခေါက်နှောက်ဆစ်ဖြစ်အိပေါပိန်ပေါ90ကျော်လောက်ရောက်ခဲ့ရပါတယ်။ခုကဒင်္ဂလာတဲ့ကတအိတ်ကိုအဖန်ွေ
2019ခုတစ်နှစ်လုံးစီးပွားရေးစိုက်ပျိုးရေးအဓိကပို့ကုန်လုပ်ငန်းဖြစ်တဲ့ရောင်းအားဘလောက်ရှိခဲ့သလဲဆိုတာတွေကိုနှစ်ချုပ်တင်ပြပေးမှာပါ။အဲ့ဒီနောက်သက်တမ်းရောင်းသတင်းလွှာနဲ့ဣရိယာတုတ်အင်္ဂလိပ်သင်ခန်းစာတွေကိုလည်းနားဆင်ကြရပါမယ်ရှင်။အခုအရင်ဆုံးတော့မြမတခွင်အစီအစဉ်ကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဖျားဘူးတွေနဲ့ကြိတ်ကြိတ်တို့စီကားတဲ့ကြိုက်ထီးရိုးယင်ပြင်းတဲ့အနီးဝန်းကျင်မှာအမှိုက်တွေတောင်းလို့ပုံနေပါတယ်။ဒါကြောင့်ပြည်내နောက်ဒီအစိုးရနဲ့ဘတ်ဂျက်နဲ့ဖျားရံပုံငွေတို့ကနေပြီးတော့နောက်ထပ်9နှစ်မှအမှိုက်လုံးဝကင်းစင်ရေးမြန်မာကျပ်ငွေသိမ်းပေါင်းများစွာကိုသုံးစွဲပေးနေတဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့အမှိုက်ကင်းစင်ဖို့ဆိုတာကတော့ဖျားဘူးခရီးသည်တွေရောကြိုက်ထီးရိုးစည်တီကိုမှီပြီးတော့စီးပွားရှာနေသူတွေဘက်ကပါစနစ်တကျဝိုင်းဝန်းကူညီမှသာအထမြောက်မှဖြစ်တဲ့အကြောင်းမြန်မာတခွင်အစီအစဉ်မှာမြမခမီဒီယာကတင်ဆက်ပေးထားပါတယ်ရှင်။
ဆန်တော်ရှင်ကြိုက်တရိုးစီတော်ကိုလာရောက်ဖူးမြော်ကြတဲ့ပြည်သူလူထုအနေနဲ့တနေ့တဲ့တနေ့ပုံများလာပါတယ်။ထို့အတူသူတို့ဆွံ့မြစ်လိုက်တဲ့အမိုက်တွေကလည်းတနေ့တဲ့တနေ့ပုံများလို့လာခဲ့ပါတယ်။ဒါကြောင့်ကြိုက်တရိုးရင်မြင်တော်အတွက်အမိုက်သိမ်းဆဲခြင်းနဲ့နေ့စဉ်အမိုက်မရှိစေရေးဆောင်ရွက်နေပြီးကြံနေရများရှိဈေးဆိုင်တန်းများကနေထွက်ရှိလာတဲ့အမိုက်များသိမ်းဆဲဖို့အတွက်ဝန်ထမ်းအင်အားအယောက်40နဲ့အမိုက်ခွဲခြားတန်းစဉ်စက်ရုံအတွက်ဝန်ထမ်း16ယောက်တို့ခန့်ထားပြီးဆောင်ရွက်နေတယ်လို့သိရပါတယ်။စက်ရုံကိုနေ့စဉ်ပုံမှန်တနေ့လင်6နာရီလောက်လဲပတ်စီသလိုတခါတရံသိမ်းဆဲရရှိတဲ့အမိုက်ပမာဏများပြတဲ့အခါမှာတော့8နာရီလောက်လဲပတ်စီပြီးစက်ရုံအတွင်းအမိုက်မျိုးစားခွဲကြခြင်းရရှိလာသောအမျိုးစားလိုက်အမိုက်များအားကဏ္ဍအလိုက်စီမံဆောင်ရွက်ပုံနဲ့ပတ်သက်လို့ဇီတီတော်ပန်နာတော်ဒိန်းဂောဘကအဖွဲ့ကောင်းဆောင်ဦးကျော်ဝင်းလှိုင်ကပြောပါတယ
်ကျွန်တော်ပလတ်စတစ်ကိုဒါတန်းတန်းရပြီးခေါ်လာခေါ်ပြီးတော့မျိုးစားခြင်းနဲ့အပိုင်းကိုမျိုးစားခြင်းနဲ့လူရောင်းနေတော့ဖြစ်ပါတယ်ကျန်တော့တော့ဒီကဆက်ထုတ်ကျွန်တော်အများဆုံးအချိန်အားလုံးဖြောင်းနိုင်မှာပါဒီလိုအမိုက်များများလို့ရှင်းနေပြီလို့ဆောက်ပြီ
းအခုလိုဆောင်ရွက်နေတာဟာလာမယ့်2025ခုနှစ်မတိုင်မီတွင်အမိုက်လုံးဝမရှိစေရေးအတွက်စနစ်တကျစီမံဆောင်ရွက်သွားနေတာဖြစ်ပြီးလာရောက်လည်ပဲကြတဲ့ဖျားဘူးပြည်သူများအနေနဲ့လည်းတတ်မှတ်နေရများတွင်သာအမိုက်စွန့်ပစ်ခြင်းဖြင့်ဘူးပေါင်းပါဝင်ပေးကြဖို့အတွက်သူကအခုလိုဆက်လက်အကြံပြုတိုက်တွန်းပါသေးတယ
်စွန့်ပစ်ရမယ်ပြည်သူတွေအမိုက်ပုံတွေကိုဖယ်ပြီးပင်ရည်ရခဲ့ပြီဒါလေးပဲမှာ
အရင်တုန်းကတော့ကြိုက်တရိုးစည်တီတော့ရင်းမြင်တော်နဲ့တောင်တော်ဝင်းကျင်ဒေသရှိဈေးဆိုင်တွေကနေစဉ်အမိုက်စွန့်ပစ်ရန်အတွက်တီးတက်နေရန်တတ်မှတ်ပေးခဲ့ပေမဲ့တင့်တော်သလိုအလွယ်တကူစွန့်ပစ်ခဲ့ကြတာပါဒါအပြင်ဖျားဘူးခီးတဲ့များအနေနဲ့လည်းအမိုက်ကိုမစင်မကျင်စွန့်ပစ်ခဲ့တာတွေရှိခဲ့တဲ့အတွက်ဖျားဘူးပြည်သူတို့ဦးဖြစ်သူမတ်နန်းမြင့်မြင့်စီကသူ့ရဲ့အမြင်ကိုအခုလိုအကြံပြုပြောဆိုခဲ့ပါတယ်
တနေ့တော့နည်းနည်းတိုးတက်လာပါတော့ကိုသွားလို့လာလို့လည်းအရင်လိုမဟုတ်တော့ကိုကောင်းလာတော့เนาะဒါကတော့အများကြီးရှင်းတယ်ဒါပေမဲ့လည်းနည်းနည်းတော့ဟိုကိုကောင်းပြီးသွားပြည်သူတွေကလိုတာတွေကတော့ရှိသေးတယ်သူတို့ကတော့အချို့အစည်းကမရှိတာတွေရှိတာတော့မြင်တော့မြင်တွေ့နေတယ်ဒါပေမဲ့အများကြီးအကောင်လုံးဝိုင်းဝန်းပြီးတော့ကိုစနစ်တကျစည်းကမ်းရှိရှိလုပ်မယ်ဆိုတော့ဒီထက်ကိုကောင်းမယ်လို့တော့ထင်တယ်ပေါ့နော
်ရခင်တော့ကစည်းကမ်းမဲ့အမိုက်စုပြည့်မှုများကြောင့်ကြိုက်တရိုးဘန္နာတော်ဒိန်ဂောဘကအဖွဲ့အနောက်ဘက်လေရင်ဝင်းအနီးမုတ်စိုးတောင်အနီးနဲ့သမင်းဆိုင်တဲ့အနောက်ဘက်များတွင်အမိုက်ပုံကြီးများမှာရေတကုန်တစ်ပွဲရှိနေကြကြောင်းသိခဲ့ရပါတယ်။ယခုအခါမှာတော့ကြိုက်တရိုးစည်တီတော်ရေမြင်တော်နဲ့တောင်တော်ဝင်းကျင်ဒေသရှိဈေးဆိုင်များမှာနေစဉ်အမိုက်၅တန်ခန့်ထွက်ရှိနေပြီးအမိုက်ခွဲခြားတန့်စဉ်စက်ရုံမှာနေစဉ်အမိုက်၁၀တန်ထိအမိုက်အမျိုးသားခွဲခြားတန့်စဉ်ပြီးအမျိုးသားလိုက်ထွက်လာသောပစ္စည်းများအားဖိနှိပ်ခြင်း၊တိုးလောင်ခြင်း၊ပြုပြင်ခြင်းများပြုလုပ်နေပြီး Pian le atong pyu yan ya nai do plastic mya a yang cha chin. Mi yo da pyu lo yan thwet si la do amai mya a taung do win jin data sin lan so pye yei long gan mya rwin atong pyu chin. Atong pyu yin mya do amai mya a taung au do ga phin de cha ga mi shu phyet si chin mya pyu lo ni de atwa. Yakhu ka ma do a yin kha the a mya ji po bi tan shin la de lo. Phya phu pi tu du u phit tu ko tai u ga tu ye a myin go pyo ba de.
Ho mai pong ni le nya da ga ma twi la ga no. Khan yin lo ma tu.
Chai thiu taung zee di ro yin myin no ne Lina Winjin Dita Matola on my Miago, Senator Joshi on Seaman Supi Nai Edwa, Amai Tanzin Sayongo, Mumpine Azuya Puega, Mimang Wicha Tainia Lizajone, Jadio Zidido Banang Wima Tainia Lizajo, Suzu Wang Wicha Tainia Shisejo Kongcha Ganga, Jadio Zidido Jimmy Nishi, Simi Gurong Tamayo on our Padwin, Bigger than Natal Sashikuni Satemba Laga Satin Tisakega, Natal Sakukuni Favoa Lama Yanong Yepizi Gabi, Yaku Kama, Nizin Bowman Tenilin Chownai, Domo, Amai Pamana Lysinai, Sadipin, Jadio Zidido, Jimmy None, Tondo Winjin Dita Daya Lapa Yi Dwa, Since I'm a Piet Payamishi Songani Jong, Diabare, Mugine, Jadu Mu Nishi, Ponglong Dong Morin Dishido, Sanojin Jadio Zidido, Buddha Puzania Puerogo, Nisin, the Dinjo Labi Nigani, Kasong Labi Niti Jimba Bulu Lishibi, Piba Nangamiane, and Nene Yayama Piabu Bidumia, Tongan Layo Lishijabi,
တရင်ကျွတ်ပွဲတော်ကာလဒီဇင်ဘာလမှာဧပြီလမှာအတွင်းဖျားဘူးများအများပြလာရောက်လေ့ရှိကြောင်းကိုလည်းသိရပါတယ်ကျွန်တော်မွေးကြည့်ပါမြမကတရင်အေဂျင်စီကနေ နောက်ဆက်ကုန်းနှစ်ဟာမြန်မာစီးပွားရေးနဲ့ရဲ့အဓိကမောင်းနှင်အဖြစ်တဲ့စိုက်ပျိုးရေးထွက်ကုန်တွေပြပတင်ပို့ရမှာအခက်တွေ့ရတဲ့နှစ်ဆိုရင်မမှားပါဘူး။ဘင်္ဂလားဒေ့ရှ်နဲ့တရုတ်နိုင်ငံတွေကိုစံတင်ပို့နိုင်ရေးအကောက်ခွန်ကိစ္စတွေနဲ့အခက်တွေ့နေခဲ့သလိုအာဖရိကတိုက်ဘက်ကလည်းမြန်မာစံကိုစားသုံးရမသင့်ဆိုပြီးတော့ဖြက်စီးခံတာဖြက်စီးတာခံခဲ့ရပါတယ်။ဒါအပြင်တခြားပို့ကုန်
2019ခုနှစ်အတွင်းမှာတော့ပြည်သူတွေအများစုမိခိုကြတဲ့စိုက်ပျိုးရေးလုပ်ငန်းကဈေးခွင့်မရေရာမှုပိုပြီးပေါ်လွင်ခဲ့ပါတယ်။စံအကြောင်းကစပြီးပြောရမယ်ဆိုရင်တော့ဘင်္ဂလားဒေ့ရှ်ဘက်ကမြမစံကိုအခွန်သုံးစာတိုးပြီးတော့ကောက်ခဲ့တာကြောင့်နေဆက်ဖြတ်ကျော်စံတင်ပို့မှုရပ်သွားပါတယ်။ဒါက2019ခုနှစ်မှာထူးထူးခြားခြားနေဆက်ကုန်သွယ်ရေးထိခိုက်မှုဖြစ်တယ်လို့ရခိုင်ပြည်နယ်စစ်တွေအခြေစိုက်စမ်းဆက်လုပ်ငန်းရှင်ကြီးတို့ဖြစ်တဲ့ဦးတန်းဝင်းကပြောခဲ့ပါတယ
်။မင်းကြီးကကျွန်တော်တို့ဒီ2019 ဘောင်းသိန်းဘောင်း90ကျော်လောက်ရောက်ခဲ့ရပါတယ်။ကျွန်တော်တို့ဒီရခိုင်ပြည်ကနေတဆင့်လေ။အခုကကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကဒီနှုန်းကကျွန်တော်တို့တိတ်ကိုအခွင့်ငွေ4000လောက်အခွင့်ငွေကောက်ပါတယ်။အခုချိန်မှာသူတို့တိတ်ကို1000အခွင့်ငွေ2000ကောက်လိုက်ပါတယ်။ကျွန်တော်မြန်မာနိုင်ငံလာခဲ့ဟာကိုလေအဲ့တော့အိမခတဲ့အေကိုမှကျွန်တော်တို့2000ရှိသေးဟာကို1000ခောက်လိုက်ရင်ကျွန်တော်တို့ကိုမပို့နဲ့လို့ပြောတာနဲ့သူတို့အတူတူပါပဲ
ဟုတ်ကဲ့ပါခင်ဗျ
အဲ့တော့ကျွန်တော်တို့ဘင်္ဂလားဒေ့ရှ်ကိုလေပို့တာအကြောင်းဝေကရက်တက်နေပါလေတတိပတ်လို့ပါလေ
ရခိုင်ပြည်နယ်မှာကဒေသတွင်းကနေမွတ်စလင်တိမ့်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခဲ့ရတဲ့ခရက်ကြောင့်မြန်မာဘင်္ဂလားဒေ့ရှ်နေဆက်ကုန်သွယ်ရေးမှာနောက်ထပ်အထည်နာတဲ့အချက်ကတော့ဘင်္ဂလားဒေ့ရှ်ဘက်ကမြန်မာကုန်သည်တွေနေဆက်ဖြတ်ကျော်ဝင်ရောက်မှုကိုတားမြစ်လိုက်တာပါမြန်မာဘက်ကကုန်ပစ္စည်းတွေကိုဘင်္ဂလားဒေ့ရှ်ဘက်တင်ပို့ခွင့်ရှိပေမဲ့လို့ကုန်သည်တွေကိုယ်တိုင်သွားခွင့်မရှိပါဘူးဒါကြောင့်ဘင်္ဂလားဒေ့ရှ်မှာလူယုံရှိမှလူခံရှိမှကုန်သွယ်ရေးလုပ်လို့ရတဲ့အခြေအနေကိုရောက်နေပါတယ်တချိန်တည်းမှာပဲတရုတ်နေဆက်ကနေစံတင်ပို့မှုကလည်းလုံးဝရပ်သွားပါတယ်မူဆယ်စံစဘာကုန်စည်တိုင်းရဲ့ဒုတိယဥက္ကဋ္ဌဦးချမ်းသာဦးက2019ဦးစံတင်ပို့မှုအခြေအနေကိုအခုလိုပြောခဲ့ပါတယ်
။ကျွန်တော်တို့အရင်ကျွန်တော်ကဖော်မှန်ဖြစ်တယ်သူတို့ကအဖော်မှန်ပေါ့နော်။အခုကြတော့အဒီနေဆက်ကိုကျက်လိုက်တဲ့အတွက်ကိုကျွန်တော်အနေနဲ့တော့အရင်နှစ်တွေအထက်ကျတော်လေးအလုပ်ကျက်သွားတယ်ပြီးတော့ဟိုဆက်တဲ့နှုံနေသွားတယ်ပေါ့နော်။ဟုတ်အဲ့ဒီတော့အခုဒီ
ဖော်မယ်ဖြစ်အောင်လို့လုပ်နေတဲ့သဘောတရားမျိုးပေါ့
တရုတ်ယူနန်ပြည်နယ်နဲ့မြန်မာကြားနယ်စပ်ကုန်သွယ်ရေးကနေကုန်စည်ခြင်းဖလှယ်တဲ့ဘာတာစနစ်နဲ့ဆန်တင်ပို့နိုင်ဖို့လဲစူးစမ်းခဲ့ကြပါတယ်ကုန်ပစ္စည်းချင်းဖလှယ်တဲ့စနစ်အရယူနန်ပြည်နယ်ထုတ်ကုန်နေတဲ့မြန်မာဆန်လဲလှယ်ကုန်သွယ်ဖို့ဖြစ်ပါတယ်တရုတ်ဘက်ကတရားဝင်တင်သွင်း권ရဖို့စူးစမ်းနေတဲ့အချိန်မှာပဲမြန်မာဆန်အတွက်နောက်ထပ်အထည်နာစရာတစ်ခုကတော့အာဖရိကနိုင်ငံတစ်ခုဖြစ်တဲ့ Ivory Coast မှာမြန်မာဆန်တန်ချိန် 18,000 ကိုစားသုံးရန်မသင့်ဆိုပြီးဖျက်ဆီးခံရတာကြောင့်မြန်မာဆန်နာမည်ပျက်စရာဖြစ်ခဲ့ပါတယ်။နှစ်ကုန်ပိုင်းအထိမြန်မာဆန်ကတော့ဝယ်လက်ရှာနေကြရစေအနေအထားမှာပဲရှိနေစေပါ။နောက်စိုက်ပျိုးရေးထုတ်ကုန်အများစုဖြစ်တဲ့တတိဝလံဈေးကွက်ကလည်းတရုတ်ဘက်ကိုအဓိကသွားနေရကနေ2019ခုနှစ်မှာတရုတ်ဘက်ကပိတ်ပင်ကန့်သတ်မှုတွေကြောင့်အခက်တွေ့ခဲ့ရပါတယ်။တရုတ်ဘက်ကနတ်နတ်တီအဝယ်ရပ်လိုက်တဲ့အခြေအနေကိုမူဆယ်နေဆက်တစ်တီးကုန်စည်တိုင်းလုပ်ငန်းရှင်ဆိုင်းခင်မောင်ပြောပြတာကတော့
အခုပိတ်တာကဘဟုအစိုးရလက်အောက်မှာရှိတဲ့လူရဲ့အောက်ခွန်ဌာနကပိတ်တာဒါမှမဟုတ်လည်းသူကတရုတ်ဘက်က AQSIQ ခေါ်တော့ဘောနော်သူရဲ့အရေးအသွေးထိန်းချုပ်ရေးနဲ့ယောဂါဒါစီရေးပေါ့ကျွန်တော်ဖက်ရ FBA လို့မျိုးပေါ့နော်အစားတော့ထိန်းသိမ်းကုကဲရေးဌာနကပြည်ဝင်အစားအသောက်ထိန်းသိမ်းကုကဲရေးဌာနလို့ခေါ်မှာပေါ့နော်အဲ့ဒီကပိတ်လိုက်ပိတ်လိုက်တယ်ဆိုရင်အနေဒါဒါကတော့ကျွန်တော်ဆိုလိုတာအဲ့လိုမျိုးပိတ်မယ်ဆိုရင်လည်းကျွန်တော်ဒီကတင်ပို့တဲ့နာနတ်ပြီးတွေကဒီကဘုဒ္ဓဆေးတက်ခြင်းတက်ပြန်များနေလို့လားစားသုံးရမသိလို့လားဆိုတော့အဲ့ဒါမျိုးလက်ခံလို့ရတယ်တောက်လျှောက်ဟာနှစ် 20-30 လောက်ပြီးပို့နေတဲ့ပစ္စည်းတစ်ခုကိုရုပ်တဲ့အဲ့လိုမျိုးသိပြီးတော့ခိုင်မာတဲ့အကြောင်းရင်းမရှိဘဲနဲ့ပိတ်တယ်လို့ယူဆရ
တယ်။တရုတ်ဈေးကွက်ကိုတည်တည်ဝန်လံတင်ပို့နိုင်ရေးကတဆစ်ချိုးပြောင်းသွားတဲ့အနေအထားပါ။တရုတ်ဘက်ကိုတည်တည်ဝန်လံတင်ပို့ရေးကတရုတ်ဗဟုအစိုးရရဲ့အရေးအသွေးစစ်ဆေးအတည်ပြုချက်ရဖို့လိုအပ်နေပြီးတခြားနိုင်ငံတွေကတည်တည်ဝန်လံတွေနဲ့ဈေးကွက်မှာရှင်ပြိုင်လာကြရပါတယ်။ဒီနှစ်အတွင်းအရေးအသွေးပိုင်းတိုးတက်စေဖို့အမေရိကန်အပါအဝင်အနောက်နိုင်ငံတွေရဲ့ဤပညာအကူအညီတွေနဲ့လည်းဆောင်ရွက်လာနေပါတယ်။မြန်မာနိုင်ငံထောပတ်တီစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းရဲ့တွဲဖက်အတွင်ရင်မှုကိုကျော်စိုးမင်းကအခုလိုပြောပြပါတယ်
။ဒီမှာကျွန်တော်တို့ထောပတ်ဆိုရင်ဒီအမေရိကန် expat တွေကကျွန်တော်တို့2013လောက်တည်းကထရိနင်းလာပေးရပါဘောနော်။ထရိနင်းလာပေးတော့ကျွန်တော်အဲဒီတော့ thank you မစရဘူးဗျာဒီတိုင်းရောင်းလို့ရနေတာပေါ့နော်။2015-16မှာစကားပြောလာတဲ့အချိန်မှာကျွန်တော်တူသွားချိန်မှာတူတွေကကျွန်တော်တို့3 baby ဘာလို့ဆိုတော့ငါတို့ပတ်စံချေးလာပြီအဲ့တော့ငါတို့ food safety ကိုနည်းနည်းအဓိကထားလာမယ်နောက်နှစ်နှစ်မှာဆိုရင်မင်းတို့ food safety ကမကောင်းဆိုရင်ငါတို့နိုင်ငံနဲ့ဝင်ခွင့်မပေးနိုင်ဘူးလို့ကျွန်တော်တို့3 baby အဲကျွန်တော်တို့တောင်တူထောပတ်တောင်တူကတော့အဲတနည်းနည်းနဲ့အတွင်းဆင်ပြေသွားလိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ်ပေါ့နော်
မြန်မာစိုက်ပျိုးရေးထွက်ကုန်တွေဈေးခွက်ရဖို့လုံပန်းနေရတဲ့အချိန်မှာပဲနေဆက်ကုန်သွယ်ရေးအဓိကကြတဲ့ပြည်ထောင်စုလမ်းမကြီးတလျှောက်2019ခုနှစ်ကတိုက်ပွဲတွေဖြစ်ခဲ့ပြီးလမ်းတံတားတွေဖျက်ဆီးခံခဲ့ရတာကြောင့်လဲကုန်သွယ်ရေးမှာအထိနာခဲ့ရပါလိမ့်ရှင
်မတင်ကြီးထိုက်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါလိမ့်ရှင်အခုမရေးသနာကျစီစဉ်တင်ဆက်ပေးနေတဲ့တက်တန်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်
မင်္ဂလာပါအားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းလာမှာတော့ Times Magazine ကနှစ်ဆင်ရွေးချယ်နေကြအထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေ2019အတွက်ဘသူရွေးချယ်ခံရပါလဲဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းကသတင်းတွေတကူတက်တဲ့ရောင်သတင်းလာအစီအစဉ်မှာပြောပြပေးကြပါမယ်ကဘာဥရုယာသည်ပြောင်းလဲမှုတိုက်ဖြတ်ရေးတကြွလှူရှားတဲ့ဆွေဒင်နိုင်ငံကဂရက်တာသွန်ဘတ်ကို2019ခုနှစ်ရဲ့အထူးခြားဆုံးပုဂ္ဂိုလ်ဖြစ်တဲ့တိုင်းမဂ္ဂဇင်းကြီးကဒီဇင်ဘာလကပဲရွေးချယ်ပြီးတော့ကြေညာလိုက်ပါတယ်။အသက်16နှစ်ပဲရှိသေးတဲ့ဂရက်တာသွန်ဘတ်ဟာဥရုယာသည်အရေးဆိုင်ရာလူငယ်လှူရှားမှုရဲ့မြင့်တစားဖြစ်လာပြီးတော့အခုပြီးခဲ့တဲ့2019ခုနှစ်အတွင်းရာသီဥတုဆိုင်ရာ ဆန္ဒပြပွဲတွေညီလာခံတွေမှာလူတွေရဲ့ထောက်ခံမှုအကြီးအကျယ်ရခဲ့တာပါ။ကမ္ဘာကြီးပြည်နယ်လောင်မှုကိုရပ်တန့်စေဖို့အတွက်ကမ္ဘာခေါင်းဆောင်တွေကိုဖိအားပေးတိုက်တွန်းတဲ့စကားတွေအပါအဝင်သူ့ရဲ့လှုပ်ရှားမှုတွေကိုတချို့ကအကြိုးစားကြပေမဲ့တစ်ခါတစ်ခါမှလေးတံမမနဲ့သူ့ရဲ့ပြောဆိုမှုတွေကြောင့်ဝေဖန်ခံရတာလည်းရှိပါရဲ့။
Yet you all come to us young people for hope. How dare you? You have stolen my dreams and my childhood with your empty words. And yet I'm one of the lucky ones.
လူသားတွေအတွက်တခုရီးသောအင်ကြီးအပေါ်ဆိုလိုတာကတော့ကဘာကြီးကိုဆိုလိုတာဖြစ်ပါတယ်။အဲ့အင်ကြီးပေါ်မှာလူသားတွေပြုမှုလှုပ်ဆောင်နေတာနဲ့ပတ်သက်ပြီးတော့သတိပေးပြောဆိုတာကျိုးပြက်ကွဲအပ်နေတဲ့ကဘာကြီးရဲ့အတန်ကို내ဆက်မြင်းတွေကိုဖျက်နေရာစုံကိုပြန့်နှံ့စေတာမျိုးနဲ့နောက်ထပ်မျိုးဆက်အစ်စ်တခုကဥဆောင်တဲ့သဘောဖြစ်နေတာကြောင့် Greater Thornburg ကိုတိုင်းပြည်2019ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်လိုက်တာဖြစ်တယ်လို့ Times Magazine ကကြေညာထားတာပါ Greater Thornburg ဟာဒီလထဲမှာပဲကျင်းပသွားတဲ့ Spain နိုင်ငံ Madrid မြို့ကကုလသမဂ္ဂရဲ့ COP25 ဥရုယာတီဆိုင်ရာဆွေးနွေးပွဲမှာနေနိုင်ဆောင်ရွက်နေသူတွေကိုမိန့်ခွန်းပြောခဲ့ပါသေးတယ်။အခုသူ့ကို Times Magazine ကြီးက2019ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်ခဲ့တဲ့ပုံမှာသူတော်တော်လေးကိုအံ့အားသင့်မိတယ်လို့ပြောသွားပြီးတော့ဒါဟာဥရုယာတီဆိုင်ရာလူငယ်တက်ကြွလှုပ်ရှားသူတွေကိုဂုဏ်ပြုတာလည်းဖြစ်တယ်လို့သူကပြောသွားခဲ့ပါသေးတယ်။အခုလိုမျိုး Greater Thornburg ရဲ့ဒီဥရုယာတီဆိုင်ရာတက်ကြွလှုပ်ရှားမှုတွေကိုဝိုင်းပြီးတော့ချီးကျူးကြတဲ့သူတွေထဲမှာတော့ဗြိတိန်နိုင်ငံကတော်ဝင်မင်းသား Harry လည်းပါပါတယ်။သူကအသက်16နှစ်အရွယ် Greater Thornburg ဟာမတူကွဲပြားတဲ့လူငယ်တွေအနေနဲ့ရှမ်းဆောင်နိုင်တယ်ဆိုတာကိုပြသတဲ့ဥပမာတစ်ရပ်ဖြစ်တယ်လို့ Success မျိုးစားဖြစ်တဲ့မင်းသား Harry ကပြောသွားပါတယ်။2018ဩဂုတ်လတုန်းကဆွေရင်ပါလီမန်အပြင်ဘက်ကကျောင်းသားတွေရဲ့ဆန္ဒပြပွဲတစ်ခုမှာပါဝင်လာခဲ့ရာကနေစပြီးတော့အခုလိုမျိုး Greater Thornburg ရဲ့လှုပ်ရှားမှုကမ္ဘာအနှံ့ကိုကူးစက်ပြန့်နှံ့သွားတာပါ။သူဒီလိုလှုပ်ရှားမှုစတင်ခဲ့ခြင်းတုန်းကလူကြီးတော်တော်များများကသူ့ကိုလက်မခံသလိုဆွေရင်လက်တော်အပြင်ဘက်မှာတအူးလေးထိုင်ပြီးတော့ဆိုင်းဘုတ်တစ်ခုနဲ့သူ့ရဲ့အတန်းကိုလူတွေကြောက်အောင်လုပ်ခဲ့လို့မင်းသား Harry ကပြောပါတယ်။အစတုန်းကဆိုရင်တယောက်တည်းလို့ဆိုပေမဲ့လည်းသူကယုံကြည်ချက်နဲ့ရည်မှန်းချက်ရှိခဲ့တယ်။သူ့အတွက်တင်တာမကအားလုံးအတွက်တခုခုလုပ်ရမယ်ဆိုတဲ့ဆန္ဒရှိခဲ့တယ်။အခုဆိုရင်တော့သူ့ကိုတကဘာလုံးကအလေးထားနေရပြီလို့မင်းသား Harry ကပြောပါရယ်။မိသားစုတိုင်းမှာ Greater လို့လူမျိုးရှိတဲ့လို့လည်းသူကဆိုပါရယ်။လူငယ်တွေအောင်မြင်မှုကိုအတိအမှတ်ပြုတဲ့ British Brahida အဖွဲ့တခုကပေးတဲ့ One Side You Zones စုပေးပွဲမှာမင်းသား Harry ကအခုလိုမျိုးတက်ရောက်ပြီးတော့သူ့ကိုချီးကျူးစကားပြောသွားတာဖြစ်ပါရဲ့ရှင်။I'm in love with the shape of you. We push and pull like a magnet do.ဘရစ်ဆာဆိုတော့အက်ချီရင်ကဗြိတိန်နိုင်ငံမှာဆယ်စုနှစ်အတွင်းနံပါတ်1အနုပညာရှင်ဖြစ်တယ်လို့ official charts company ကကြေညာသွားပါတယ
် Hey I've just found out that official charts have named me their artist of the decade which is completely mental I've got given this award thank you very much
Suffolk Nebwa ဖြစ်ပြီးတော့သင်းတွေကိုကိုယ်တိုင်လဲရေကိုယ်တိုင်လဲတည်ဆိုပြီးတော့ကဘာကျော်သွားတဲ့အက်ချီရင်ဟာ official charts ကထုတ်ပြန်တဲ့2010နဲ့2019ခုနှစ်အကြားအကောင်းဆုံးတေးတပုတ်ထဲတက်ပြားဆင်းနဲ့တေးတက်ပြားဆင်းတို့မှာအကောင်းဆုံးနံပါတ်1နေရာအများဆုံးချိန်ပြီးတော့စုစုပေါင်းနံပါတ်1နေရာ12ခါချိန်ခဲ့တာဖြစ်ပါတယ်။အဲဒီ2010နဲ့2019ခုနှစ်ကြားမှာပဲအကောင်းဆုံးတေးနံပါတ်1နေရာမှာသတင်းပတ်အများဆုံးဖြစ်နေစုစုပေါင်းသတင်းပတ်89ပတ်ကြာကြာနေရာယူနိုင်ခဲ့တာလည်းဖြစ်ပါတယ်။သူ့ရဲ့ Shape of You တခြင်းကစေစုနဲ့အတူမှာအအောင်မြင်ဆုံးတခြင်းဖြစ်နေရွေးချယ်ခံရပါတယ်။ဒီတခြင်းက2019ခုနှစ်မှာနံပါတ်1နေရာကိုသတင်း14ပတ်ကြာနေရာယူထားခဲ့ပြီးတော့ဒီသချင်းရောင်းချရမှုပေါင်း၄တန်ခွဲရှိခဲ့ပါတယ်။ဒီသချင်းကြောင့်ပဲသူက2018ခုနှစ်ဗြိတိသဂီတာဆုချီးမြှင့်ပွဲ Brit Award မှာဆုရခဲ့တာပါ။ဒီသချင်းကဆယ်စုနှစ်ကုန်အကောင်းဆုံးတင်းများဆင်းမှာလဲထိတ်ဆုံးသုံးပုတ်ထဲမှာပါပြီးတော့အဲ့ဒီသုံးပုတ်ထဲမှာပဲနောက်ထပ် Ed Sheeran ရဲ့သချင်းတစ်ပုတ်ဖြစ်တဲ့ Thinking Out Loud သချင်းလည်းပါဝင်တာပါ။ Ed Sheeran ဟာအသက်28နှစ်ပဲရှိသေးပြီးတော့2018ခုနှစ်မှာတော့ The A Team ဆိုတဲ့သချင်းနဲ့UK အကောင်းဆုံးတေးသချင်းစင်းကိုစပြီးတော့ဝင်လာတာဖြစ်ပါရှင
်
ဒီတက်ကြရောင်တရင်တော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတရင်တော်ကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, my own yeah. Oh yeah, my own yeah. Paint it on the side.
မရီသနာကျော်စီစဉ်တက်ဆက်ပေးနေတဲ့တတန်အောင်သတင်းလွှာကိုနားဆင်ကြရပြီးတဲ့နောက်ခုဆက်ပြီးတော့နားဆင်လေ့လာကြရမယ်။ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့ဒေါ်လာလာတန်ကစီစဉ်ပို့ချပေးထားပါတယ်ရှင်။
ဒီတွင်ပါ English American Side Ganda မှာမြန်မာနိုင်ငံရေးလောကမှာသုံးနှုန်းနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာမို့ပထမအဆုံးတင်ပြပေးမယ် idiom အသုံးကတော
့ walk back
ဖြစ်ပါတယ်စာလုံးပေါင်းက walk walk ကလမ်းလျှောက်တာ back back ကအနောက်ဖြစ်ပြီးစကားစုခုနဲ့တိုက်ရိုက်အသေးပဲကနောက်ပြန်လမ်းလျှောက်တာဒါမှမဟုတ်နောက်ဆုတ်တဲ့ခြေလမ်းဖြစ်ပါတယ်ဒီတော့ရဲ့ idiom အဓိပ္ပာယ်ကရှင်းပါတယ်။နောက်ကိုပြန်ဆုတ်လျှောက်တယ်ဆိုကြဲကူကတခုခုကိုလှုပ်ပြီးပျော်ပြီးပြန်ရုပ်သိမ်းတာဖြစ်ပါတယ်။ဒီလိုမျိုးအဓိပ္ပာယ်နဲ့ပြောခဲ့တာမဟုတ်ဘူး။ကိုယ်စကားလွန်ထားတာကိုပြန်ဘွားခတ်တဲ့သဘောမျိုးဖြစ်ပါတယ်။ဒီအုံကို Helsinki မှာ American သမ္မတ Donald Trump နဲ့ Russia သမ္မတ Vladimir Putin တို့ကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ Russia က American သမ္မတရွေးကောက်ပွဲကြောင်းဝင်ဆွဲဖက်ခဲ့တဲ့ဆိုတဲ့အမေရိကန်ထောက်လန်းရေးဌာနတွေကတုံ့တထုတ်ပြန်တာကိုသမ္မတ Trump ကအဲ့ဒီတုန်းကပူတင်ဘက်ကလိုက်ပြီးမဖြစ်နိုင်ဘူးလို့ပြောခဲ့ပြီးတဲ့နောက်သူအမေရိကန်ကိုပြန်ရောက်တဲ့အခါမှာသတင်းမီဒီယာရောလွှတ်တော်အမတ်တွေကပါဝိုင်းပြီးပြင်းပြင်းထန်ထန်ဝေဖန်ခဲ့ကြတဲ့အတွက်နောက်တနေ့မှပဲ Trump ကသူဆိုလိုတာကတော့အဲ့လိုမဟုတ်ဘူးဖြစ်နိုင်ပါတယ်လို့ပြောခဲ့တာလို့ပြန်ပြင်ပြောခဲ့တဲ့အတွက်ကြောင့်အမေရိကန်နိုင်ငံသားဝန်ကြီးဟောင်း John Kerry က Trump ပြောပြီးသားကိုပြန်ရောက်သိမ်းတာသူတစ်ဆက်ကမှမယုံဘူးဆိုပြီးသတင်းမီဒီယာကိုပြောခဲ့တဲ့အတွက်ကြောင့် The Hill သတင်းစာမှာ Kerry on Trump's Russia response I don't buy his walk back for one second ဆိုတဲ့ကောင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ The spokesperson walked back the comment he made yesterday on the peace deal
ရင်ကျရေးသဘောတူညီမှုနဲ့ပတ်သက်လို့သူမနေ့ကပြောခဲ့တဲ့ကောက်ချက်ချပြောကြမှုတွေကိုပြောခွင့်ရကပြန်ရုပ်သိမ်းလိုက်တယ်လို့ဒီပေရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ The spokesperson walked back the comment he made yesterday on the peace deal.
ခုဆက်လက်တင်ပြပေးမယ် idiom အသုံးကတော့
soft spot
ဖြစ်ပါတယ်။စာလုံးပေါင်းက SOFT soft ကပျော်တာနူးညံ့တာSPOT spot ကနေရာဖြစ်ပြီးစကစုခွဲတိုက်ရိုက်ဒီဘေကနူးညံ့နဲ့ပြောတဲ့နေရာနူးညံ့နဲ့ပြောတဲ့အကွက်တကွက်ဖြစ်ပါတယ်ဒီသုံးရဲ့ idiom အဒီဘေကတော့အသေးတနေရာမှာရှိနေတဲ့ကျင်နာမှုဖြစ်ပါတယ်ပစ္စည်းတစ်ခုဒါမှမဟုတ်လူတူဦးကိုသဘောကျတယ်ကြိုက်တယ်ချစ်တယ်နှစ်သက်တယ်မျက်နှာသာပြေးတာကိုဆိုလိုတာဖြစ်ပါတယ်ဒီသုံးကိုသမ္မတ Trump ကမကြသေးမီကသမ္မတ Putin နဲ့တွေ့ဆုံစဉ်သူ့ဘက်လိုက်ပြောခဲ့တဲ့တွေ့ကြုံ New York သတင်းစာကြီးကWhy Trump has such a soft spot for Russia? Russia ဘော Trump ကကျဉ်းနားမှုပြနေရတဲ့အကြောင်းရင်းတွေဆိုတဲ့ခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်။ဒီလိုနဲ့ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ Grandma has a soft spot for her first granddaughter.
Voila, သူရဲ့ပထမဦးဆုံးမိမလေးကိုအသေးစွဲပဲလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ။
Grandma has a soft spot for her first granddaughter.
ခုနောက်ဆုံးတင်ပြပေးမှာကတော့
flip flop
ဖြစ်ပါတယ်။စာလုံးပေါင်းက flip flip ကလှန်လိုက်တာ flop flop ကလှန်လိုက်တာပြန်ကျလာတာဖြစ်ပါတယ်။လွယ်လွယ်နဲ့ပြောရင်တော့ဟိုဘက်လှန်လိုက်ဒီဘက်လှန်လိုက်ဖြစ်ပါတယ်။ idiom ဆိုတဲ့သဘောအဓိပ္ပာယ်ကတော့ခုတစ်မျိုးနောက်တစ်မျိုးပြောတာမျိုးဖြစ်ပါတယ်။ဒီအုံကိုသမ္မတ Trump က Helsinki မှာရုရှားသမ္မတ Vladimir Putin နဲ့ချင်းပါခဲ့တဲ့သတင်းစာရှင်းလင်းပွဲမှာ American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆွတ်ဖက်မှုနဲ့ပတ်သက်လို့သတင်းတော်တွေမေးတော့ကဆွတ်ဖက်တယ်လို့သူမထင်တဲ့အကြောင်းပြောကြားခဲ့ပြီးပဲလို့လေ Washington ပြန်ရောက်ပြီးပြင်းပြင်းထန်ထန်ဝေဖန်ခံရတဲ့အခါမှာတော့သူပြောခဲ့တာတကယ်ဆိုဆွတ်ဖက်တာဖြစ်တယ်အရင်ကစကားမှားပြီးသုံးခဲ့တာလို့ပြန်ပြင်ပြောခဲ့တဲ့အတွက်ကြောင့် The Financial Times သတင်းစာကြီးက Donald Trump flip-flops on Russia election meddling.ဒီကောက်ပွဲမှာရုရှားရဲ့ဂျာဝင်ဆက်ဖက်မှုနဲ့ပတ်သက်လို့ဒေါ်နယ်ထရမ့်ကခုတစ်မျိုးနောက်တစ်မျိုးပြောနေတယ်ဆိုပြီးခေါင်းကြီးနဲ့ရေးသားခဲ့တာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်တဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
After the candidate flip-flopped on a number of issues, voters showed their lack of trust in him by electing someone else to the office.
ပါတီကိုယ်စားလောင်းကကိစ္စတော်များများနဲ့ပတ်သက်လို့ခုတစ်မျိုးနောက်တစ်မျိုးပြောတတ်တဲ့တွေ့ကြောင်းမဲဆန္ဒရှင်တွေကသူ့ကိုမယုံတော့ဘဲနောက်လူတူကိုရွေးကောက်တင်မြှောက်လိုက်တယ်လို့ဒီပေရပါတယ်။ဥပမာနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ After the candidate flip-flopped on a number of issues, voters showed their lack of trust in him by electing someone else to the office.
ကို English American Style American သုံးလိပ်စာစီစဉ်မှာကျင်ပြခဲ့တဲ့ idiom အသုံးတွေကတော့
walk back, soft spot, flip flop
တို့ဖြစ်ကြပါတယ်။နောက်တွင်ဘာကုလို့ချိန်မျိုးမှာလဲနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်။
ဒေါ်လာလာတန်စီစဉ်တင်ဆက်ပေးနေတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်။အခုဒီအင်္ဂါညဓာတ်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစီရှင
်။ Rush Van Pel 2019ခုနှစ်တနှစ်ကုန်လို့2020နှစ်သစ်ကူးပြောင်းမှာတော့မယ်။အခုပြီးခဲ့တဲ့2019ခုနှစ်မြန်မာနိုင်ငံထဲမှာလူလတ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလူလတ်ခွင့်တွေဘလို့အခြေအနေရှိပါလဲ။တနှစ်ကုန်နှစ်ချုံသုံးသက်ချက်အနေနဲ့လာမယ့်အင်္ဂါနေ့ညပိုင်းတရက်လေးတိုင်းအစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးမြင်းများလူရက်သူတွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တရက်လေးတိုင်းအစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီတာဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်က1-232-382-5554ဖြစ်ပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ်ဆိုတော့ရှင်ကိုကျေးဇူးပါတယ်ခင
်ဗျ။ဒီနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါတယ်ရှင်။ VO ရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုမနက်ပိုင်းထုတ်လွှင့်နေတဲ့တနအီစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ခုဒီကနေ့မနက်ဖက်ထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းကတက်လှည့်ပြောပြပေးပါဦးမယ်ရှင်
။ပြီးခဲ့တဲ့နှစ်ကတူရကီမှာဆော်ဒီသတင်းတောက်ဂျမဲခါရှိုဂျီကိုတပ်ဖြတ်မှုနဲ့ဆော်ဒီအရေဗျနိုင်ငံရီယတ်မြို့တော်မှာရှိတဲ့ရာဇဝတ်မှုတရားရုံးကလူ၅ယောက်ကိုတည်တံအဖြစ်ပေးလိုက်ပြီး၃ဦးကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။ဒီကိစ္စကိုအနိကစောင့်ကြည့်လေ့လာနေသူကုလသမဂ္ဂရာရှိ Agnes Kalamat ကတော့ဒီတရားစီရင်မှုဟာပြည့်ရဲ့ပြုစရာတစ်ခုသာဖြစ်တယ်လို့ဝေဖန်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်မှကြားနာစစ်ဆေးတဲ့အခါမျက်မြင်သက်သေတွေကိုမခေါ်ဘူးလို့ယတိပြတ်မပြောနိုင်ကြောင်းအထက်လွှတ်တော်လူများစုကောင်စား Mitch McConnell ကပြောပါရယ်။သူအနေနဲ့သမ္မတ Bill Clinton အမှုကိုစစ်ဆေးတုန်းကအတိုင်းပဲဒီအမှုကိုလည်းမျှတစွာကြားနာစစ်ဆေးလို့တဲ့ဆန္ဒရှိကြောင်းလည်းသူကပြောပါရယ်။ရန်ကုန်မြို့မှာကြောင်းထိုင်တဲ့ခရစ်ယာန်ယဟန်မတ်ဖုန်းတော်ကြီး Charles Bow ကမြန်မာပြည်သူမြန်မာပြည်သားတွေကိုအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးစေတမံတွေဖြစ်လာကြဖို့မေတ္တာရပ်ခံတောင်းဆိုလိုက်ပြီးငြိမ်းချမ်းရေးဟာဖြစ်နိုင်တဲ့အရာပါငြိမ်းချမ်းရေးသာတစ်ခုတည်းသောနည်းလမ်းပါလို့လည်းဖုန်းတော်ကြီးကဆိုပါတယ်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးနေမင်းကြီးကျွန်တို့တို့မြေပေါ်ထွန်းလင်းတောက်ပစေပါစို့လို့ဆိုပြီးဖုန်းတော်ကြီး Charles Bow ကသူ့ရဲ့2019ခုနှစ်ခရစ်မတ်သဝင်လာမှာအခုလိုမွတ်ကြားလိုက်တာဖြစ်ပါတယ်ဗင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာမှာနေထိုင်ကြတဲ့ဒုက္ခသည်တွေမြန်မာဘက်ကပြန်လည်လက်ခံရေးအတွက်မြန်မာအစိုးရပေါ်ရုရှားနိုင်ငံကဖိအားပို့ပြောဆိုဖို့ကိုဗင်္ဂလားဒေ့ရှ်အစိုးရကတိုက်တွန်းလိုက်ပါတယ်။ Arab စော်ဘွားများပြည်တော်စု UAE နိုင်ငံမှာတမုတ်ချင်းမဲ့လူကြိုက်များတဲ့လူမှုဆက်ဆံရေး app တစ်ခုဖြစ်တဲ့ TikTok app ဟာအစိုးရကတချို့လုပ်နေတဲ့ app တစ်ခုဖြစ်တယ်လို့ The New York Times သတင်းစာကြီးကဖော်ထုတ်ရေးသားခဲ့ပါတယ်ခင်ဗျ။
အင်္ဂါနေ့မနက်ခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုရဲမင်းထွန်းပြောပြပေးသွားတာပါရှင်။အခုမနက်အစီအစဉ်ထုတ်လုပ်ရေးမှုကမန်အင်ဂျင်နိုင်ဖြစ်ပြီးအသံဖန်းအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ18 kHz 1063ည၊လိုင်းဒိုမီတာ19 kHz 15563ည၊လိုင်းဒိုမီတာ25 kHz 11965တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ Intercept 17နဲ့ Mia 13တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA သောတာရှင်များအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.